Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်စက်တင်ဘာလ10ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေထုတ်လွှင့်ပေးနေပါတယ်။ဆက်လောင်းကလည်းဖမ်းယူကြည့်ရှုနိုင်လို့ VOE ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနိုင်စင်နေပါတယ်။ကျွန်တော်တမောင်သတ်ပါ
။ဆီးရီးယားနိုင်ငံတဲ့အစ္စရေးရဲ့တနင်္လာနေ့ညပြစ်ခတ်တိုက်ခိုက်မှုကြောင့်သေဆုံးသူ18ဦးထိတိုးလာတယ်ဆိုပြီးတော့ဆီးရီးယားဘက်ကပြောပါတယ်။ရုရှားကိုပက်ထိန်တက်ဒုံးတွေထောက်ပံ့နေဆိုတဲ့သတင်းဆိုရင်ခုကြောင့်အီရန်ကောင်စစ်ဝင်ကိုယူကရိန်းနိုင်ငံရဲ့ဌာနကစင့်ခေါ်တွေ့ခဲ့ပါတယ်။တောင်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်လိုအပ်မှုရှိလာနိုင်တယ်လို့တောင်ကိုရီးယားကာကွယ်ဝန်ကြီးသစ်ကသုံးသပ်နေတယ်လို့ဆိုပါတယ်
။အဲဒါလိုသတင်းတွေပြီမှာတော့မထိုးကြီးမြင်းညာနယ်မှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုထိုင်းကရွှေပြောင်းကလေးငယ်တွေရဲ့ပညာရေးသတင်းဆောင်ပါတွေကိုကြားကြရပါမယ်။ဒါ့အပြင်အမေရိကန်တံပရရွေးကောက်ပွဲနဲ့ယူကရိန်းချင်းနေဂျာမနီမှာလက်ရဆုံးပါတီအားကောင်းလာတဲ့အခါယူကရိန်းဒုက္ခသည်တွေရဲ့ကမ်းခြေမှာအစ်ရွေးကိုလက်နဲ့ထောက်ပံ့ရဆိုင်လိုက်တဲ့ဗြိတိန်ရဲ့ဆုံးဖြတ်ချက်အကြောင်းတွေကိုလည်းကြီးစုနားဆင်ရမှာပါအပတ်စဉ်အစီအစဉ်မှာတော့အင်တာဗျူးစီးပွားရေးလူမှုရှုခင်းတို့ကိုရှုစားရပါမယ်အခုတော့ထိတဲ့အောင်သတင်းတွေကိုနန်းလောင်ကတင်ပြပါဦးမယ
်ဆီးရီးယားနိုင်ငံရဲ့အစ္စရေးရဲ့သတင်းတွေနဲ့ညကပြစ်ခတ်တိုက်ခတ်မှုကြောင့်သေဆုံးသူ18ဦးထိတိုးလာပြီးတရားရသူဒါဇင်နဲ့ချီရှိတယ်လို့ဆီးရီးယားကျန်းမာရေးဌာနကသတင်းလာနေမှာပြောပါတယ်။တာဟာကာဇာစစ်ပွဲစတင်ခဲ့တဲ့နောက်ပိုင်းလူသေဆုံးမှုအများဆုံးတိုက်ခတ်မှုလည်းဖြစ်ပါတယ်။အစ္စရေးတို့ပြစ်မှတ်ထားခဲ့တဲ့နေရာတွေထဲမှာလက်နက်တွေတီထွင်ထုတ်လို့ရေးသုတေသနဌာနတစ်ခုလည်းပါဝင်တယ်လို့စစ်ပွဲစောင့်ကြည့်ရေးအဖွဲ့တစ်ခုကပြောပါတယ်။ဆီးရီးယားကတော့အရသားတွေရဲ့နေရာတွေလည်းပြစ်မှတ်ထားခြင်းခံခဲ့ရတယ်လို့ဆိုပါတယ်။အီရန်နဲ့လေဘနွန်နိုင်ငံထဲကဟစ်ဘိုလာလက်နက်ကိုင်တပ်ဖွဲ့တွေနဲ့ပတ်သက်နေကြတဲ့ဆီးရီးယားနိုင်ငံထဲကတရားရီကိုအစ္စရေးကပုံမှန်ပြစ်မှတ်ထားတိုက်ခိုက်နေတာပါဟစ်ဘိုလာလက်နက်ကိုင်တို့ဟာအစ္စရေးနဲ့စစ်ဖြစ်နေတဲ့ဟာမတ်စ်တွေရဲ့မဟာမိတ်လည်းဖြစ်ပါတယ်ဂါဇာမှာဟာမတ်စ်တို့နဲ့ဆက်တလကြာစစ်ဖြစ်နေတဲ့အစ္စရေးတပ်နဲ့ဟစ်ဘိုလာလက်နက်ကိုင်တို့ကြားပြစ်ခတ်တိုက်ခိုက်မှုတွေပေါ်ပေါက်လာပြီးတဲ့နောက်ဆီးရီးယားနိုင်ငံတွေကိုအစ္စရေးကခက်စစ်စိတ်ပြစ်ခတ်တိုက်ခိုက်လာတာပါဒါပေမဲ့လည်းတနင်္ဂနွေနေ့ညကအစ္စရေးရဲ့တိုက်ခိုက်မှုအင်အားနဲ့လူသေဆုံးရတဲ့အရေးအတွက်ကတော့ပုံမှန်မဟုတ်ပါဘူးဒီတိုက်ခိုက်မှုနဲ့ပတ်သက်လို့အစ္စရေးသစ်တပ်ဖက်ကတော့မှတ်ချက်စကားတွေချက်ချင်းထွက်မလာသေးပါဘူးရုရှားနိုင်ငံအတွက်ပဲ့ထိန်ဒုံးလက်နက်တွေထောက်ပံ့နေတဲ့ဆိုတဲ့သတင်းအပေါ်စိုးရိမ်ချက်ကြောင့်အီရန်ကောင်စစ်ဝန်ဆာဟီရာအမာဇီကာကိုစင့်ခေါ်ခဲ့တယ်လို့ယူကရိန်းနိုင်ငံခြားရေးဝန်ကြီးဌာနကတနင်္လာနေ့မှာပြောပါတယ်ရုရှားကိုဒုံးကျည်တွေပြပုတ်ခဲ့တဲ့ဆိုတဲ့အတီးပြချက်ကြောင့်နိုင်ငံဆက်ဆံရေးအပေါ်ကြီးမားတဲ့အကျိုးဆက်တွေဖြစ်လာလိမ့်မယ်လို့ကောင်စစ်ဝန်ကိုပြင်းပြင်းထန်ထန်တတိပေးခဲ့တယ်လို့လည်းဝန်ကြီးဌာနရဲ့ Telegram လို့မှဆက်မနာမှာဖော်ပြထားပါတယ်။မကြာခင်တုန်းကပဲယူကရိန်းကိုတိုက်ခိုက်တဲ့နေရာမှာသုံးဖို့ရုရှားအတွက်အီရန်ကဒုံးလက်နက်တွေပြပုတ်ခဲ့တဲ့ဆိုတဲ့အတီးမပြုတ်နိုင်တဲ့အနောက်နိုင်ငံတွေရဲ့သတင်းတွေကြောင့်ဆိုရင်ဒီကြောင်းAmerican သမ္မတအင်ဂျီရောက VOA ကိုပြီးခဲ့တဲ့တစ်ပတ်ကပြောဆိုထားတာပါ။အီရန်ကပဲ့ထိန်တဲ့မီဇိုင်းဒုံးတွေရုရှားနိုင်ငံစီပေးပို့ခဲ့တဲ့ဆိုတော့နာမည်မဖော်လို့တဲ့ American နဲ့ Europe အရာရှိတွေကိုကိုးကားပြီးတော့ The Wall Street Journal ကလည်းတောက်ချနေမှာဖော်ပြခဲ့တာပါ။ဒါဟာအနောက်ဆန့်ကျင်ရေးအီရန်နဲ့ရုရှားမဟာမိတ်နိုင်ငံကြားပထမဆုံးစီရေးပူးပေါင်းဆောင်မှုဖြစ်တယ်လို့လည်းဖော်ပြပါရတယ်။ဒီသတင်းနဲ့ပတ်သက်လို့ရုရှားအစိုးရကရောအီရန်တာဝန်ရှိသူတွေကပါညှင်းဆိုထားပါတယ်။ဂျာမနီနိုင်ငံမှာပုံမှန်နီလနဲ့ဝင်ရောက်လာတာမျိုးမဟုတ်တဲ့ရွှေ့ပြောင်းနေထိုင်မှုတွေကိုကင်တွဲဖို့နဲ့အစွန်ရောက်တွေရဲ့ချိန်ချမှုတွေကနေကာကွယ်ဖို့ဆိုပြီးနိုင်ငံကနေဆက်ကိတ်အားလုံးကိုယာယီထိန်းချုပ်ဖို့ဂျာမန်ပြည်ထရေးဝန်ကြီးကတနင်္လာနေ့မှာအမိန့်ထုတ်ပြန်လိုက်ပါတယ်ဂျာမနီပြည်ပြင်ကိတ်ပေါက်အားလုံးကိုယာယီပိတ်ထားကြောင်းပြည်ထရေးဝန်ကြီးနန်စီဖရီဇာကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါပြည်တွင်းလုံခြုံရေးပုံမအားကောင်းလာအောင်အစိုးရကဆောင်ရွက်နေပြီးပုံမှန်နီလနဲ့မဟုတ်တဲ့ရွှေ့ပြောင်းနေထိုင်မှုမျိုးကိုအခိုင်အမာဆက်လက်ဆန့်ကျင်နေပါတယ်လို့လည်းဝန်ကြီးဖိဆာကပြောဆိုခဲ့ပါတယ်။ပြင်သစ်၊လူဇင်ဘတ်၊နယ်သာလန်၊ဘယ်လ်ဂျီယမ်၊ဒိန်းမတ်နိုင်ငံတို့နဲ့ထိစပ်နေတဲ့နယ်စပ်ကိတ်တွေမှာ6လကြာနယ်စပ်ထိန်းချုပ်ရေးဆောင်ရွက်သွားမယ့်အကြောင်းပြည်ထရေးဌာနကဥရောပသမဂ EU ကိုသတင်းလာနေကအကြောင်းကြားခဲ့တယ်လို့ပြောပါတယ်။စက်တင်ဘာလ16ရက်နေ့ကစပြီးတော့နယ်စပ်ထိန်းချုပ်ရေးလုပ်ငန်းတွေစတင်အသေးပေါ်မှာဖြစ်ပါတယ်။ပိုလန်၊ချက်ပြည်သူသမ္မတနိုင်ငံ၊ဩစတေးလျ၊ဆွစ်ဇာလန်နိုင်ငံတို့နဲ့ဆက်ဆက်နေတဲ့နေဆက်ဂိတ်တွေမှာလည်းဂျာမနီနိုင်ငံဘက်ကကပ်နတ်ချက်တွေသတ်မှတ်ထားပြီးဖြစ်ပါတယ
်။ UAE မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပြီးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်သံလိုင်းကို Eutelsat 70B Asia Bean Juru ဓမ္မဖို့ Taicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ ဒါပြင်ဗျူရီမြန်မာပိုင်း Facebook နဲ့ YouTube ဆာမင်နာတွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လည်ပေးနေပါတယ်ခင
်ဗျာ။ VOA မြန်မာပိုင်းရမနခင်အစီအစဉ်ကိုဆက်ပြီးတော့ထုတ်လည်နေပါတယ်။တောင်ကိုရီးယားနိုင်ငံမှာနျူကလ িয়ার လက်နက်ထလုံးမှာမဟုတ်ဘူးလို့သမ္မတယွန်ဆုကျိုကတိပြုပြီးတော့နည်းနည်းမဖြစ်ခင်ပါပဲ။သူ့ရဲ့ကာကွယ်ရေးဝန်ကြီးအသစ်ကအဲ့ဒီရည်တည်ချက်ကိုပြန်လည်စဉ်းစားဖို့လူသိရှင်ကြားပြောဆိုလာပါတယ်။ပြီးခဲ့တဲ့တောက်ချာနေ့မှာကာကွယ်ရေးဝန်ကြီးတစ်ဖြစ်လာတဲ့ကင်ယွန်ဟွန်ကနျူကလ িয়ার လက်နက်တပ်ဆင်ရေးဆိုတဲ့တားမြစ်ထားခဲ့တဲ့ယူဆတွေပြန်လည်ပြောဆိုလိုက်တာလည်းဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার အစီအစဉ်တွေအလင်းအမြန်တိုးချဲ့လာတဲ့အပေါ်တောင်ကိုရီးယားမှာစိုးရိမ်မှုတွေတိုးလာနေပြီးကာကွယ်ရေးအတွက်လည်းအမေရိကန်နိုင်ငံကိုရေရှည်အားကိုးနေရတာဖြစ်ပါတယ်။မြောက်ကိုရီးယားကိုတံပြန်နိုင်ဖို့တောင်ကိုရီးယားဘက်ကနျူကလ িয়ার လက်နက်လိုလိုကောင်းလိုနိုင်တယ်ဆိုပြီးတော့သက်မတော်အငြင်းစားအရာရှိခင်ကရေရှည်ရှင်းပြထားတာဖြစ်ပါတယ်။2020ခုနှစ်ဆွေးနွေးပွဲတစ်ခုမှာဗီဒီယိုဖိုင်တစ်ခုမှာတော့မြောက်ကိုရီးယားကိုအဟန့်အတားဖြစ်စေမဲ့လက်နက်မျိုးတော်မရှိရင်တောင်ကိုရီးယားအတွက်အနာဂတ်လည်းရှိမှာမဟုတ်ဘူးလို့ခင်ကပြောဆိုခဲ့ပူပါတယ်။ပြီးခဲ့တဲ့တစ်ပတ်ကကျင်းပတဲ့ကာကွယ်ရေးဝန်ကြီးအဖြစ်အတည်ပြုကြားနာပွဲမှာတော့သူ့ရဲ့အမှတ်ချက်စကားနဲ့ပတ်သက်လို့ခင်ကအခိုင်အမာရပ်တည်ခဲ့တာပါ။အမေရိကန်ရဲ့နျူကလ িয়ার လက်နက်တွေနဲ့တင်မလုံလောက်ဘူးဆိုရင်တော့ဖြစ်နိုင်ခြေအားလုံးကိုတကားဖွင့်ထားဖို့လိုတယ်လို့လည်းခင်ကပြောဆိုခဲ့ပါတယ်။တိုင်ဝမ်တက်ကြွလှုပ်ရှားသူတို့ကိုတရုတ်နိုင်ငံတရားရုံးတစ်ခုကပြစ်ခဲ့တဲ့လမှာထောင်နှံ6နှစ်ချမှတ်ခဲ့တာကြောင့်တိုင်ဝမ်နဲ့တရုတ်နိုင်ငံကြားတွေကြားအပြန်အလှန်ဆက်ဆံရေးတွေအိဆက်သွားနိုင်တယ်လို့တိုင်ဝမ်လူမှုအတိုင်းဝမ်ကြားကြောချမ်းစရာတရားမှုတွေဖြစ်လာလိမ့်မယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။တဝန်နိုင်ငံရေးကတက်ကြွသူရန်ချီရွန်းကိုတရုတ်နိုင်ငံအရှေ့ပိုင်းဝမ်ဇိုးမြို့တရားရုံးကခွဲထွက်ရေးဆွဲချက်နဲ့1900နှစ်ချမှတ်ခဲ့ကြောင်းတရုတ်နိုင်ငံရဲ့တိုင်ဝမ်ရေးရာရုံး TAO ကစက်တင်ဘာလ6ရက်နေ့မှာအတည်ပြုပါတယ်။စစ်တရင်ကစားအနေနဲ့ဆင်နွှဲတဲ့ GO ဆိုတဲ့ကစားအနေတစ်ခုမှာကိုရိုင်းဝင်ကစားရင်းတင်ကြားပြတာပေးနေသူရန်ကို2022ခုနှစ်မှာဖမ်းဆီးခဲ့တာဖြစ်တယ်လို့ TAO ကပြောပါတယ်။သူဟာတိုင်ဝမ်လွတ်လပ်ရေးကိုအားပေးထောက်ခံတဲ့အဖွဲ့အစည်းတွေနဲ့ခွဲရေးလှုပ်ရှားမှုတွေမှာအထူးကအခမ်းအနားနာကအချိန်အတော်ကြာပတ်ဝန်းပတ်သက်ခဲ့သူဖြစ်တယ်လို့လည်းတရုတ်နိုင်ငံရဲ့တိုင်ဝမ်ရေးရာယုံတီအိုကပြောပါရယ်အဆုံးရောက်တဲ့သူရဲ့အလုပ်ရအတွက်တရားရုံးကဥပဒေနဲ့အညီအဆုံးဖြတ်ပေးခဲ့တာဖြစ်တယ်လို့လည်း TOA ရုံးကထုတ်ပြန်ပါရယ်တိုင်ဝမ်ရေးလက်ကြားကုလူဖလဲမှုကိုကြီးကြပ်တဲ့တိုင်ဝမ်ရေးရာကောင်စီကတရုတ်တရားရုံးရဲ့စီရင်ချက်ကိုပြစ်တင်ရှုံချလိုက်ပြီးတော့ဆွဲဆိုမှုနဲ့ပတ်သက်တဲ့အထောက်အထားတွေကိုလူသိရှင်ကြားထုတ်ပြန်ပေးဖို့တောင်းဆိုထားပါရယ်အာဖရိကတိုက်မြောက်ပိုင်းနိုင်ငံတွေဖြစ်တဲ့မော်ရိုကိုနဲ့အယ်ဂျီးရီးယားနိုင်ငံတို့မှာပြည်ခဲ့တဲ့နှစ်ရက်ကအမိုးသည်ထံပြီးတော့အရေးကြီးခဲ့တာကြောင့်လူတဒါဇင်ထက်မနည်းသိဆုံးပြီးတော့ပျောက်ဆုံးနေသူက9ဦးရှိသလိုအရေးကြီးတဲ့အခြေခံအဆောက်အုံလန်တရာနဲ့လူနေအိမ်တွေလည်းပျက်စီးကုန်ပါတယ်။နှစ်ရက်တာမုန်တိုင်းဝင်တိုက်ချိန်အတွင်းရွာသွန်းခဲ့တဲ့မိုးရေချိန်ဟာတစ်နှစ်လုံးရွာသွန်းမှုပမာဏထက်စံချိန်တင်ကျော်လွန်ခဲ့တယ်လို့မော်ရိုကိုတာဝန်ရှိသူတွေကပြောပါတယ်။မော်ရိုကိုအစိုးရကလမ်းမဆက်သွေးရေးပြန်လည်ကောင်းမွန်အောင်ဆောင်ရွက်နေပါတယ်လို့လည်းပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။အင်းချင်းအယ်ဂျီးရီးယားနိုင်ငံမှာတော့လူငါဦးထက်မနည်းသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရေကြီးမှုအခြေအနေတွေအလွန်ဆိုးဝါးနေပြီးတော့အင်းထဲမှာပိတ်မှုနေသူတွေကိုကယ်ထုတ်ဖို့နဲ့အရေးပေါ်အခြေအနေတုံ့ပြန်ရေးအတွက်စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်ထောင်နဲ့ချီဆေးလုပ်ထားတယ်လို့နိုင်ငံပိုင် APS ရုပ်သံကပြောဆိုသွားပါတယ်။မိုတဲထန်စွာရွာသွန်းခဲ့တဲ့ဒေသတွေထဲမှာတော့မနစ်ကအကြီးအကျယ်ငလျင်လှုပ်သွားခဲ့တဲ့နေရာတွေလည်းပါဝင်ပါတယ်။တနေ့လုံးမှာမိုးရေချိန်တလက်မလောက်သာရွာလေးရှိတဲ့မြောက်အာဖရိကဆာဟာရာတဲကာနယာထဲမှာလည်းမကြုံစဘူးမိုးတဲထန်စွာရွာသွန်းနိုင်ခြင်းရှိတယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ
်။နောက်ခင်းနောက်ဆုံးတဲ့သတင်းတွေကိုနားအောင်ကြည့်ကြပေးကြတာပါ။အခုတော့သတင်းဆောင်ပါတွေကိုတင်ပြပါတော့မယ်။ရထူးကြီးမြို့နယ်တဲကဆွေကုန်းကျေးရွာကိုစစ်တပ်ကဆက်တိုက်ဆိုးသလိုလေကြောင်းတိုက်ခိုက်ခဲ့တဲ့အတွက်ဒေသခံတွေဘေးလွတ်ရာတိတ်ဆောင်နေရပါတယ်။မြင်းညာမြို့နယ်တဲမှာလည်းအလားတူအတိုက်ခံရတာတွေရှိနေပါတယ်။ဒီအခြေအနေတွေကိုကိုသားညူကပြောပြပေးမှာပါ
။မန္တလေးတိုင်းမြင်းညာခရိုင်ရထူးကြီးမြို့နယ်နဲ့ငားမိုင်ဝေးပြီးတော့အင်ဂျီ900နီးပါးရှိတဲ့ဆွေကုန်းကျေးရွာကိုစစ်ကောင်စီတပ်ကလေကြောင်းကနေပြီးတော့အချိန်ချင်းဘုံကျဲတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်။နထိုးကြီးမလှိုင်ကာလန်ဘေးကဆွေကုံကြီးရွာကိုဩဂတ်စလ23ရက်နေ့ကနေစက်တင်ဘာလ10ရက်နေ့အထိစစ်ကောင်စီဘက်ကနေလေကြောင်းတက်ခိုက်မှု5ကြိမ်လုပ်ခဲ့တယ်လို့ဆိုပါတယ်။လေကြောင်းတက်ခိုက်မှုကြောင့်နေဆက်လုံးကျော်ပျက်စီးပြီးတော့ပျက်စီးတဲ့အထက်မှာကြေးရွာဖုံးကြီးကျောင်းလည်းပါဝင်ခဲ့ပြီးကျောင်းထိုင်ဖုံးကြီးလည်းဒဏ်ရာရရှိခဲ့တယ်လို့ဆွေကုံကြီးရွာသားတူကပြောပါတယ
်။ဘုံကျဲတက်ခိုက်မှု5ကြိမ်ရှိပါတယ်။ဩဂတ်စလ23ရက်နေ့က945က3လုံးကျဲတာတင်းတလုံးပျက်စီးရဲ့ဆယ်လောက်လောက်ဆယ်လျင်းညာဆယ်လျင်းညာကြတော့၈နာရီကိုင်းမှာကျွမ်းတော်ပြဖုန်းကြောင်းမှာအားမောင်ကြီးဖုန်းကြီးကတော့တောင်းလိုက်ပို့ကိုပြီးတော့ဒီချိန်တန်ရ ကျွန်တော်ကဘယ်လိုလုပ်ရမလဲ။ဒီကအစလီယန်ကြီးကမစက်ကူရနေကြတော့ဟိုဝါညနေပိုင်း6:00ခန်းလောက်ကြာကျွန်တော်သူညီဆောင်ရဲ့တိုက်ကြီးအဆုံးတော့ပြည့်စီရယ်။ဒါဆက်ပြီးမလာနိုင်တဲ့ညနေခေါ်တော့6:00ခန်းလောက်ပဲ။အဲကျွန်တော်ရွာဝင်ဘူးဆိုတဲ့ရင်ပြည့်တယ်။အဲဒီချင်းပြည့်တယ်ပြီးတော့ဒီနေ့မင်းရဲ့ရှေ့ရဲ့ဟိုဝါမယ်ကိုယ်ကိုယ်နဲ့ငါ့ရဲ့ညနေကဝန်ကိုအိမ်မှာအားရ ချင်းပြည်ချင်းလုံးဝမရှိဘူးဒေါ်လာရဲဖို့များတဲ့နေရာထိုင်တာလည်းမရှိဘူး
တိုက်ပွဲဖြစ်တာမရှိဘဲနဲ့အခုလိုမျိုးလေကြောင်းကတိုက်ခိုက်ခံရတာဟာစစ်ကောင်စီကိုထောက်ခံကြတဲ့လူမှုကွန်ရက်ဆမ်မနာတွေမှာဆွေကုံကြီးရွာမှာတပ်ဝေးတပ်ဖွဲ့တွေရောက်နေတဲ့ဆိုတဲ့ရေးသားချက်တွေကြောင့်လူဒေသခံတွေကယူဆပါတယ်လေကြောင်းတိုက်ခိုက်တာတွေဇက်တိုက်ပြုလုပ်နေတာကြောင့်မလို့အင်ဂျင်900နီးပါးရှိတဲ့ဆွေကုံကြီးရွာကဒေသခံတွေဟာတောတောင်တွေထဲမှာနေရပြီးတော့မိုးရွာသွန်းတဲ့အတွက်အခက်အခဲတွေရှိနေတယ်လို့ဆွေကုံဒေသခံကဆက်ပြောပါတယ
်တောတောင်တွေမှာကမိုးရွာလေရွာတွေမှာဒုက္ခရောက်ပါဘူးလားမူရနေရဆိုသူချင်းမှာမူရရောင်းရချင်းကတော့ဘူးမလို့ပါမလို့နေကြရတာပေါ့အလိုဒုက္ခတွေရောက်တာပေါ့ဒါမှမဟုတ်ဒုက္ခရောက်ဝင်ဒုက္ခကိုလည်းဟိုကြောက်ထင်းမို့တော့လည်းအများခံစားရတာဆိုရင်အတူတူထပ်ခံခံစားရတာပေါ့ဒီလိုပါပဲ
စက်တင်ဘာလ၈ရက်နေ့မနေ့ဆွေကုံကြီးရွာလေကြောင်းတက်ခိုက်ခံရပြီးတော့မင်းတပိုင်းကြာမှာပဲမြင်းချက်မျိုးနယ်ကပြားကြီးရွာကိုလည်းအလားတူလေကြောင်းတက်ခိုက်ခဲ့ပေမဲ့နေအဆောင်ပျက်စီးတာတော့မရှိခဲ့ဘူးလို့သိရပါတယ်ပြားကြီးရွာဟာဆွေကုံကြီးရွာလောက်လေကြောင်းတက်ခိုက်ခံရမှုအချိန်ကြီးမများပေမဲ့ဒီတစ်ချိန်ပါဝင်လေကြောင်းတက်ခိုက်မှုနှစ်ချိန်ပြုလုပ်ခံထားရတယ်လို့ဒေသခံတူကပြောပါတယ
်။ငါဟိုဖြစ်ခဲ့မှုတွေဟိုဒေသကကိုတော့ဒီနေ့တိုက်ပွဲတွေမတကန်ဖြစ်ခဲ့ဘူးတော့အဲဒီလိုတောင်းဆိုရချင်လို့အဲ့ဒါပဲရှိခဲ့ဘူးပြ။ဒီနောက်ပိုင်းမှာတော့အဲ့လိုတိုက်ပွဲပေါ်တော်မူလည်းမရှိဘူး။ဟိုဘာမှမရှိဘူးပြတ်နေအကြောင်းနဲ့တက်ဟိုလာလာကျေးတာကိုပြရတယ်နှစ်ခါရှိပါတယ်။ဒါမှတကားကပြီးခဲ့တဲ့ဝါလောက်က20ခု20ခုလောက်ပ
ါမြင်းချန်ခရိုင်တဲကကြီးရော်လေးလူကြောင်းတက်ခိုက်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးဒီတစ်ပတ်ထဲမှာပဲကာကွယ်တပ်ဖွဲ့တွေနဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ထားတဲ့မြို့တွေကိုစစ်ကောင်စီဘက်ကနေပြီးတော့လူကြောင်းတက်ခိုက်မှုတွေဇက်တိုက်ပြုလုပ်နေပြီးခလင်းငယ်တွေပါဝင်ရတား20ဦးထက်မနည်းသေဆုံးခဲ့ရပါတယ်အနာသိန်းစစ်ကောင်ဆောင်ဘူဂျုံကြီးမင်းအောင်လိုင်းတောင်ကြီးမြို့နယ်လေကော်မြို့တွေကိုတွားရောက်ဆစ်ဆီးခဲ့ပြီးတဲ့နောက်ပိုင်းလေကြောင်းတက်ခိုက်မှုတွေပိုပြီးတော့လှုပ်ဆောင်လာတာလည်းတွေ့ရပါတယ်။ပြီးခဲ့တဲ့ဩဂတ်စ်လကတော့မြင်းညံခရိုင်ထူးဆစ်ဆီးရေးအနေနဲ့ကာကွယ်တပ်ဖွဲ့တွေကနထိုးကြီးတောင်သာငဇွန်စတဲ့မြို့ကဒီစစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေရဲစခန်းတွေပြင်တရုတ်ရေနံပိုက်လိုင်းဆောက်ဆစ်စခန်းတွေကိုစစ်တပ်ရဲ့အုပ်ချုပ်ရေးနေရာပြတ်သွားတဲ့အထိတက်ခိုက်ခဲ့ကြပါတယ်ခင်ဗျာ
။ကိုသားညို့ပြောပြခဲ့တာပါ။အခုတော့ကုံစိန်းတို့အခြေအနေကိုကြည့်ကြအောင်ပါ။ပြည်ပနိုင်ငံသားငွေဈေးနဲ့ရွှေဈေးကျလာပေမဲ့သူတို့နဲ့အတူလိုက်တက်ခဲ့တဲ့ကုန်စည်နှုန်းကတော့မကျသေးပါဘူးလို့ဈေးရောက်ဈေးဝယ်သူတွေကပြောကြပါတယ်။ဒါပေမဲ့အခြေခံနဲ့လူလတ်သန်းစားတွေရဲ့ဝင်ငွေကတော့တိတိသားသားတိုးမလာသေးပါဘူး။ငွေဈေးနဲ့ရွှေဈေးကျတယ်လို့ပဲကုန်စည်နှုန်းဈေးတွေလည်းကျစေချင်ပါတယ်လို့သူတို့ကဆိုကြပါတယ်။ဒီအခြေအနေတွေအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုမတ်သိန်းထိုက်ကပြောပြမှာပါ။
ဒီပိုင်းမြန်မာအချက်ငွေတန်ဖိုးပြန့်တက်လာတာနဲ့အမျှဒေါ်လာဈေးဘတ်ဈေးအပါအဝင်နိုင်ငံခြားငွေဈေးတွေနဲ့ရွှေဈေးနှုန်းတွေကျဆင်းလာတယ်လို့အရေးဝယ်လုပ်သူတွေကပြောပါတယ်။တရှိန်တို့တက်ခဲ့တဲ့ဈေးနှုန်းတွေအခြားဘက်ကိုဥတီလာချိန်မှာတော့သူတို့နဲ့အတူတက်ခဲ့တဲ့ကုန်ဈေးနှုန်းတွေကတော့ဒီကနေ့အထိဈေးပြန်မကျသေးပဲတက်ဈေးနဲ့သာဝင်နေရတယ်လို့မန္တလေးမြို့ကစားတောက်ဆိုင်လုပ်ငန်းရှင်တဦးကပြောပါတယ်။
ကုန်စည်နှုန်းကတော့မကျဘူးမိုင်အရင်ကအတိုင်းထက်ပဲတက်တောင်တက်သေးတယ်တော့မှကျွန်တော်တို့ဝယ်ရတဲ့အနေထားဆိုအိမ်သုံးပစ္စည်းရောမိဖို့ကြောင့်ရောအကျမရှိသေးဘူးရှင်အမအသက်ပဲရှိတယ်ရောဒေါ်လာဈေးတွေပါကျနေလေလို့လာကြတာကျွန်တော်တို့ရဲ့ဝယ်တဲ့ကုန်စည်နှုန်းကတော့အကျမရှိသေးဘူးရှင်
နေ့စဉ်ဈေးဝယ်ချမ်းနေရတဲ့အခြေအနေမှာအသားငါအသီးအရွက်နဲ့တခြားကုန်စည်ဈေးတွေလည်းကျလာတာမျိုးမကြုံရသေးဘူးလို့ဆက်ပြီးပြောပါတယ်
အကြောင်းမကြုံသေးတာမှသီးကြဝါးပါတယ်ဆိုပြီးတော့လည်းမရှိတယ်လို့ကျွန်တော်တို့ကတရက်ဝယ်စင်းတရက်တည်တာကိုတခါလေးနဲ့တမ်းမှတ်တာဆိုတော့မရှိသေးဘူးအမအကြောင်းတော့လုံးဝမရှိသေးဘူ
းနိုင်ငံရေးအခြေအနေကြောင့်အဖက်ဖက်မှာအခက်အခဲချုပ်နေရခြင်းအခြေခံတဲ့လူလက်တန်းစားတွေရဲ့ဝင်ငွေကတော့တိတိတသာတိုးမလာပေမဲ့ကုန်စည်နှုန်းကတော့တက်လာနေတယ်လို့ညှိတွားနေကြပါတယ်ဝင်ငွေထွက်ငွေမျှတအောင်ချိန်ဆနေရတဲ့မိသားစုတွေလည်းမဖြစ်မနေသုံးရတဲ့စားတောက်ရည်အတွက်ကုန်စည်နှုန်းတွေအခုလိုတက်နေတာဟာသူတို့အတွက်အခက်တွေ့စေတယ်လို့ဆိုပါတယ်။ရန်ကုန်မြို့နယ်အင်းရှိမတအူကတော့ကုန်စည်နှုန်းကျလာမယ့်အချိန်ကိုမျှော်လင့်နေပါတယ်။
公司弄话小嘞啊，没事的。你们妈都内来问你嘞，钱弄话了的，哎，哦，钱弄话在开的，公司弄的单也没话，变么价卖的，俺都骗你嘞。他们说那奶奶电视搞变价话，那搞哪包呢？话俺都没有，我奶奶变么价话，都说价子钱的话，为他嘞钱单有呗，么工资嘞都没有呗，养的都没有，对了么啦？都说价的话价了，完内来一学这标嘞，多少这标嘞，来讲说个内来一百块钱哦。啊，我价嘞价哦，俺都没有么老白的哦。
ကိုယ်စင်းလုံးလေးကြရင်တော့ဘောကောင်းတာပေါ့ညီမလေးရွှေစည်းဒေါ်လာစင်းနဲ့ဘတ်စည်းအပါဝင်နိုင်ငံခြားငွေလဲလှယ်နှုတ်ချစင်းနေပြီမြေဆက်သုံးစီစားစီနဲ့စီဝအပြင်အခြေခံကုန်စီစင်းလုံးတွေပြန်မကြသေးတဲ့အပြင်တချို့စည်းတက်တာမျိုးလဲကျုံနေရတယ်လို့ပြောကြပါတယ်ဆရာနာသိမ်းပြီးနောက်ပြည်တွင်းရဲ့အခြေအနေမငြိမ်မသက်ဖြစ်နေခြင်းအခုတခါတိုက်ပွဲတွေကြောင့်ရွှေပြောင်းနေထိုင်ရသူတွေဥယျာများပြား
ံးဆွဲရတဲ့စားတောက်ကုန်းနဲ့မီတာကနှုံထားတွေလည်းတက်လာပါတယ်။ဒီလိုအချိန်မှာဒေါ်လာဈေးရွှေဈေးနဲ့ဘတ်ဈေးအပြင်အကြောင်းအမျိုးမျိုးကြောင့်တက်ခဲ့တဲ့ကုန်ဈေးနှုန်းတွေကိုပြန်လည်ကျဆင်းဖို့ကိုလိုလားနေကြပါတယ်ရှင
်။ဆက်လက်ပြီးထိုင်းကကလေးတွေရဲ့ပညာရေးကိုကြည့်ကြအောင်ပါ။ရွှေပြောင်းကလေးငယ်တွေရဲ့တင်ကြားရေးစင်တာတွေပိတ်သိမ်းလိုက်တာပေါ်စိုးရိမ်ပူပန်ကြောင်းထိုင်းပြည်အရဝန်ကြီးဌာနအနေနဲ့ဒီကိစ္စကိုပြန်လည်သုံးသပ်ပေးစေလိုကြောင်းစက်တင်ဘာလ10ရက်နေ့မှာထိုင်းနိုင်ငံအမျိုးသားဒုက္ခရေးကော်မရှင်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ VOA သတင်းတောက်မအေးမာကဒီသတင်းကိုခုလိုပေးပို့ထားပါတယ
်။ဆူရထာနီခရိုင်ဘန်ကောမြို့နယ်ထဲမှာဖွင့်ထားတဲ့ရွှေပြောင်းကလေးငယ်များရဲ့မြစ်တာရိတ်သင်ကြားရေးစင်တာကိုဆူရထာနီခရိုင်ပညာရေးဌာနကနေစက်တင်ဘာလ4ရက်နေ့မှာပိတ်သိမ်းလိုက်တဲ့အတွက်ရှေ့ပြောင်းကလေးငယ်အများအပြားရဲ့ပညာရေးအခွင့်အလမ်းများဆိုရှုံးခဲ့ရကြောင်းဒီအတွက်ထိုင်းနိုင်ငံရဲ့အမျိုးသားလူ့အခွင့်အရေးကော်မရှင် NHRC ဟာဒီအခြေအနေပေါ်မှာစိုးရိမ်ပူပန်မှုဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့တဲ့ဆိုပြီးပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအမှုဆောင်ညွှန်ကြားရေးမှူးဦးထူးချစ်ကအခုလိုပြောပြပါဗျာ
။ဒီကတော့ကျွန်တော်တို့ဒီလူ့အခွင့်အရေးကော်မရှင်ကအဲ့ဒီကျွန်တော်တို့ပညာရေးဝန်ကြီးကိုအဲ့ဒီအကြောင်းတွေပိတ်ခိုင်းတာနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့သုံးသပ်ဖို့ပေါ့အဲ့ဒါသူတို့အနေနဲ့ထိုင်းဆိုးအနေနဲ့ကလေးအခွင့်အရေးပေါ့နော်ဒီကုလသမဂ္ဂကလေးအခွင့်အရေးဆိုင်ရာစာချုပ်တွေလည်းထိုးထားတယ်အကြောင်းမလို့အဲ့ကလေးတောက်တစ်ခုကသူတို့ရဲ့ပညာရေးဒီအားလုံးတွေ့ဖြစ်ရမယ်ဆိုတဲ့ policy ရှိတယ်အဲ့ဒါတွေကကျွန်တော်တို့ဘယ်ကလေးပဲဖြစ်ဖြစ်ထိုင်းနိုင်ငံထဲမှာရှိနေတယ်ဆိုလို့ရှိရင်တရားဝင်တွေဖြစ်ဖြစ်တရားမဝင်တွေတခြားကလေးတွေပေါ့ထိုင်းကလေးတွေအခွင့်အရေးတန်းတူပညာသင်ခွင့်ရှိတယ်ဆိုတဲ့ဟာတွေသူတို့ရေးထားတယ်နောက်တစ်ခုကဒီကလေးတွေကိုကျွန်တော်တို့15နှစ်ကျွန်တော်တို့ဒါပညာသင်ခွင့်ရှိရမယ်ဆိုတဲ့ဟာတွေသူတို့ရေးထားတယ
်ဒီလိုအကြောင်းတွေပိတ်တာဟာကလင်းငယ်တွေအတွက်အခွင့်အရေးဆုံးရှုံးကြောင်းလူ့အခွင့်အရေးကော်မရှင်နဲ့နိုင်ငံရေးပါတီဖြစ်တဲ့ပြည်သူ့ပါတီကလည်းထောက်ပြခဲ့ပါတယ်ဒီအခြေအနေပေါ်မှာထိုင်းပညာရေးဝန်ကြီးဌာနဘက်ကလည်းထိုင်းဥပဒေတိုင်းလှုပ်ဆောင်တာမျိုးအဖြစ်ပြန်လည်ရှင်းလင်းခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ
်လို့ပေါ့လူ့အခွင့်အရေးကော်မရှင်အနေနဲ့ရောကျန်တဲ့ကျွန်တော်တို့ဒီနိုင်ငံရေးပါတီရဲ့ထောက်ပြချက်ပေါ့နော်ဒါကျွန်တော်တို့ကလေးခွင့်ရေးတွေနဲ့ထိုင်းနိုင်ငံရဲ့ education for all policy ကိုထိခိုက်တယ်။ဒါကြောင့်မလို့ပြန်လဲစီစစ်ပါ review လုပ်ပါဆိုပြီးတော့သူတို့ကအဲ့နှစ်ဖွဲ့လုံးကအဲ့လိုဒီဇိုင်းဝင်ရေးထဏာကိုတောင်းဆိုထားတယ်။ဆိုတော့အခုကသူတို့ကပြန်ရှင်းပြလာပြီ okay ။ကျွန်တော်တို့ရှေ့ကဆက်ဆံမဆိုပြီးတော့စာပင်လို့မရဘူး။သူတို့ရဲ့ဒီလုပ်ပိုင်ခွင့်အလုပ်လုပ်ပိုင်ခွင့်လက်မှတ်တွေပါကရေးထားတဲ့အလုပ်ကံအယူအဆနဲ့ကျွန်တော်စာတင်တယ်ကတခြားစီဖြစ်တယ်။ဆိုတော့အဲ့ကြောင့်မလို့အဲ့ဒီကိစ္စတွေပါသူတို့ထောက်ပြလာတယ်။သူကဝတ်ပါမင်းကြီးစီစစ်တာဖြစ်လာတယ်။သူတို့ဆိုလို့ကျွန်တော်ကတော့ကလေးတွေရဲ့ပညာရေးကြောင့်မဟုတ်ဘူး။ကျန်တဲ့ကျွန်တော်တို့ထိုင်းဥပဒေချိုးဖောက်မှုတော့ဖြစ်တယ်ဆိုတော့ပုံစံမျိုးတွေနဲ့ဖြည့်ရှင်းနေတာမျိုးတွေကျွန်တော်တို့သိရတယ်သူက
။အခုဆိုရင်တက်ခရိုင်တစ်ခုထဲမှာရင်ကျောင်းပေါင်း63ကျောင်းရှိပြီးကျောင်းသားကျောင်းသူပေါင်း 18,000 ကျော်ပညာသင်ကြားနေကြတယ်လို့ထိုင်းတောင်ပိုင်းမှာလည်းမြစ်တာရိတ်စာသင်ကြားရေးစင်တာအပါဝင်ပညာရေးစင်တာပေါင်း50ထဲမှနေရှိနေတာပါ။စာသင်ကြားရေးစင်တာများပိတ်သိမ်းလိုက်ခြင်းဟာထိုင်းနိုင်ငံအနေနဲ့နိုင်ငံတကာဝတ္တရားများနဲ့အာမခံချက်များကိုချိုးဖောက်ရာရောက်စေနိုင်တယ်လို့လည်းလူ့အခွင့်အရေးကော်မရှင်ကပြောဆိုထားပါတယ်။ထိုင်းနိုင်ငံအစိုးရနဲ့ပညာရေးဝန်ကြီးဌာနအနေနဲ့ဒီကလေးငယ်များကိုစင်ဆက်မပြတ်ပညာသင်ကြားခွင့်ရရှိစေဖို့လမ်းစဉ်များစီမံဆောင်ရွက်သင့်ကြောင်းထိုင်းလူ့အခွင့်အရေးကော်မရှင်ကထောက်ပြထားပါတယ်ရှင
်။ဒီနေ့အတွက်ပြည်တွင်းဆက်ဆက်သတင်းဆောင်ပါတွေကတော့ဒီလောက်ပါပဲ။အခုဆက်လက်ပြီးနိုင်ငံတကာသတင်းဆောင်ပါတွေကိုတင်ပြပါမယ်။ယူကရိန်းပေါ်ရုရှားချူတော်စစ်နဲ့ပတ်သက်လို့သူတို့ဘယ်လိုဆောင်ရွက်ကြမယ်ဆိုတဲ့အစီအစဉ်အသိစိတ်ကိုတပ်မတော်လောင်းတွေဖြစ်ကြတဲ့ Donald Trump ကရော Kamala Harris ကပါတိတိကျကျချမပြချသေးပါဘူး။ဒီချိန်ပြည့်ယူကရိန်းစစ်မြေပြင်ကခောက်ချိုးပြောင်းလဲသွားနိုင်ပြီးယူကရိန်းဟာသူ့ချက်မှသူဆုံးဖြတ်နိုင်တဲ့အနေအထားကိုရရှိသွားနိုင်တယ်လို့လည်းကြွမ်းကျင်သူတွေကပြောကြပါတယ်။ VOA အင်ဂျီရောသတင်းတော် Anita Powell ရဲ့သတင်းဆောင်ပါကိုကိုငိမ့်ချန်ကတင်ပြပါမယ်။
Ukraine ရှေ့ဟောင်းမြို့တော် Kiev အနေနဲ့အင်အားကြီးနိုင်ငံတွေရဲ့ လှိုင်းတွေဆုံးဖြတ်မှုတွေအောက်မှာရှင်သန်ခဲ့ရတာပါ ဒါကြောင့်သမ္မတဟောင်း Donald Trump ဒုတိယအကြိမ်သမ္မတဖြစ်လာနိုင်တဲ့အပေါ်မှာလဲရောထွေးနေတဲ့အမြင်မျိုးတွေရှိနေပါတယ်လို့ Kiev မြို့တော်က လေးလာသူ Olesya Melenka သုံးသပ်ပါတယ်
Trump သာသမ္မတဖြစ်သွားရင်ယူကရိန်းအတွက်အကောင်းဆုံးအခြေအနေဖြစ်မှာမဟုတ်ဘူးဆိုတာအများကထင်မြင်နေပါတယ်ဒါပေမဲ့လည်းအားလုံးကဒီလောက်ကြီးဆိုးမှာမဟုတ်ဘူးဆိုပြီးတတိထားအကောင်းမြင်မှုတွေလည်းရှိပါတယ်
Trump ကသူ့အနေနဲ့စစ်ပွဲကိုအမြန်ဆုံးအဆုံးသတ်မှာလို့ပြောထားပေမဲ့သူ့ရဲ့လက်တွဲဘော်ရှင်ပြိုင်သူ JD Vance ကတော့ယူကရိန်းအရေးဂရုမစိုက်ဘူးလို့ပြောထားတာပါဒါကြောင့်ယူကရိန်းတွေဘက်ကတော့ဘယ်လိုတုံ့ပြန်ရမလဲမသိပါဘူး Trump နဲ့ဘိုင်ဒန်ကိုပဲတီးကြတဲ့ဒီလိုအခြေအနေမှာကမလာဟဲရစ်သမ္မတဖြစ်လာရင်ဘယ်လိုအခြေအနေရှိမလဲဆိုတာလည်းမသိကြပါဘူး Harris အနေနဲ့သမ္မတဗလိုဒီမီယာဇလန်စကီနဲ့တွေ့ဆုံမှုပြီးအတ္တလန္တိတ်နိုင်ငံများလုံခြုံရေးညီလာခံတွေကိုဘိုင်ဒန်ကိုစားပြုပြီးတက်ရောက်ဖူးပါတယ်ဒါပေမဲ့လည်းမဲဆွယ်ပွဲတွေမှာတော့ယူကရိန်းကိစ္စမှာ Trump နဲ့ဘယ်လိုကွဲပြားသလဲဆိုတာတခါပဲပြောမှုပါတယ်
He encouraged Putin to invade our allies.
မမိတ်တွေကိုကျူးကျော်ဖို့ Trump က Putin ကိုအားပေးထားပြီး သူ ပြောခဲ့တာက Putin ကိုကြိုက်သလိုလုပ်ဖို့ပြောထားတာပါ Ukraine ကို Russia မကျူးကျော်ခင် 9 ရက်အလို့က သမ္မတ Zelensky နဲ့တွေ့ပြီး Russia ရဲ့ကျူးကျော်မဲ့အစီအစဉ်ကိုသတိပေးခဲ့ပါတယ် Putin ရဲ့ကျူးကျော်မှုကိုကမ္ဘာလုံးဆိုင်ရာကြုံပြန်ဖို့ နိုင်ငံပေါင်း 90 ကျော်ကိုစုစည်းဖို့ကူညီခဲ့ပါတယ် သမ္မတဖြစ်ရင်လည်း Ukraine အတွက်ကျမတို့ဒီ NATO မဟာမိတ်တွေနဲ့အတူပူးပေါင်းပြီးခိုင်ခိုင်မာမာယက်တည်သွားမှာပါ
Harris အနေနဲ့ဘိုင်ဒန်ရဲ့ Ukraine ကိုထောက်ခံကြဆိုတဲ့မူအတိုင်းလိုက်ဖို့ရှိတယ်လို့လေးလာသူတွေကပြောပါတယ် Trump ရဲ့နိုင်ငံသားရေးမူဝါဒကတော့အရင်လိုပဲမရေမရာရှိနေသေးပါ Trump ရဲ့စစ်ပွဲကိုအဆုံးသတ်ပေးမယ်ဆိုတဲ့ဂရုစကားပေါ် Andrew Payne ကအခုလိုသုံးသပ်ပါတယ်
It's not entirely clear how he'll do that
သူဘလို့လုံးမလဲဆိုတာရှင်းရှင်းလင်းလင်းမရှိပါဘူးကြောက်စရာကသူ့အနေနဲ့ယူကရိန်းကိုစွန့်ပစ်တဲ့ပုံမျိုးလှုပ်သွားမှာကွာရံပုံငွေတွေဖြတ်လိုက်မယ်ပြီးတော့ပူတင်ကအားသာနေတဲ့အချိန်မှာဇလန်စကီးကိုညှိနှိုင်းဖို့ဖိအားပေးတာမျိုးကွာဒါပေမဲ့လည်းလက်တလောယူကရိန်းတပ်တွေကရုရှားနယ်စပ်ကိုဖြတ်ကျော်ပြီးနယ်မြေသိမ်းပိုက်တာတွေလုပ်ခဲ့တာကြောင့်ရေပြင်အခြေအနေတွေပြောင်းလဲသွားပြီလို့လေးလာသ Biden အနေနဲ့အရေးကြီးတဲ့အချိန်မှာဒါကိုသုံးနိုင်တယ်လို့ပိန်းကပြောပါတယ်
I wouldn't be expecting any shift.
Ukraine စစ်စင်ရည်နဲ့ပတ်သက်ပြီးတော့ American ရဲ့ဒီချက်တွေနိုဝင်ဘာမှာတိုင်ခင်တော့အပြောင်းအလဲတစ်ခုခုရှိလိမ့်မယ်လို့ကျွန်တော်မထင်ပါဘူး။ဒါပေမဲ့လည်းနိုဝင်ဘာနဲ့ဇန်နဝါရီကြားတော့စောင့်ကြည့်နေပါတယ်။ယူကော့ပွဲရလဲဘယ်လိုပဲထွက်ထွက် Ukraine ဘက်ကိုကြိုးရှိရှိနဲ့လွတ်ထားပေးမလားဆိုတာစောင့်ကြည့်ရမှာပါ
။ဒါကြောင့်ယူကော့ပွဲနီးကပ်လာတာနဲ့အမျှယူကော့ပွဲရလဲဟာ Ukraine စစ်ပွဲအပေါ်တက်ရောက်မှုရှိမလားဆိုတာကတော့ American သမ္မတတဦးတည်းပေါ်မှာပဲလုံးဝမူတည်နေတာတော့မဟုတ်ပါဘူးခင်ဗျာ။
အစ္စရေးလက်ထက်ထောက်ပံ့ရေးဆိုင်ရာဗြိတိန်ရဲ့ဆုံးဖြတ်ချက်ကိုမကြည့်မီမှာဂျာမနီနိုင်ငံအတွင်းရွေးကောက်ပွဲကရက်ကိုကြည့်ကြအောင်ပါဂျာမနီနိုင်ငံအတွင်းကယူကရိန်းဒုက္ခသည်တွေကိုထောက်ပံ့ပေးတာဟာအရှေ့ပိုင်းပြည်နယ်ရွေးကောက်ပွဲမှာလက်ရဇွန်နိုင်ငံရေးပါတီနိုင်ခဲ့ပြီးတဲ့နောက်မင်းကုန်ထုတ်ဆရာဖြစ်လာပါတယ်လက်ဝဲဇွန်နိုင်ငံရေးပါတီကလည်းရွေးကောက်ပွဲတွေအတွက်အကျိုးမြတ်ရရှိခဲ့ပါတယ်ဒီအချိန်မှာယူကရိန်းအတွက်ဘလို့သက်ရောက်မှုတွေရှိလာနိုင်ပါမလဲ VOA သတင်းတော် Harry Richwell ရဲ့သတင်းစောင့်ပါကိုဟောင်ဆာကတင်ဆက်ထားပါတယ်
ဂျာမနီတို့ရဲ့လက်ရဇွန်ရောက်အော်တာနေတစ်ပါတီဒါမှမဟုတ် AFD ပါတီကနိုင်ငံရှေ့ပိုင်းထရင်ဂျင်နီယာပြည်နယ်ရွေးကောက်ပွဲမှာအကြီးအကျယ်အနိုင်ရခဲ့တယ်လို့အိန္ဒိချင်းဖြစ်တဲ့ဆက်စနီပြည်နယ်မှာလည်းဒုတိယနေရာရခဲ့ပါတယ်ထရင်ဂျင်နီယာပြည်နယ်မှာအနိုင်ရခဲ့တဲ့ AFD ပါတီကိုစလေလောင်ဖီရွန်ဟော့ကထောက်ခံသူတွေကိုတင်းလာနေကမိတ်ခွန်းပြောကြားခဲ့တာ
ပါထရင်ဂျီယာတဲ့ကလူအများစုကလက်ရှိမထူးခြားတဲ့အနေအထားကိုမလိုချင်ကြပါဘူးသူတို့ကနိုင်ငံရေးအပြောင်းလဲဖြစ်စေချင်တာနိုင်ငံရေးအပြောင်းလဲကလည်းဒီပြည်နယ်အတွင်းကအကြီးအမားဆုံးအားကိုတော့စန့်ကျင်ပြီးဖြစ်မှာမဟုတ်ပါဘူးပါတီအဟောင်းတွေကဘလို့မှမနိုင်မဲ့ညွန်မောင်းဖွဲ့ဖို့ဘလို့ကြိုးစားမလဲဆိုတာကြည့်ကြနေဗျာစိတ်လုံးရှားစရာပါပဲ
ဒီဖြစ်ရဟာဒုတိယကမ္ဘာစစ်နောက်ပိုင်းဂျာမနီရဲ့လက်ရဇွန်ပါတီအတွက်ပထမဆုံးပြည်နယ်အောင်ပွဲပဲဖြစ်ပါတယ်အသစ်ဖွဲ့စည်းထားတဲ့လက်ဝဲဇွန် BSF ပါတီကတတိယနေရာရရှိခဲ့တာပါဒီတိုင်းဖြစ်လာနိုင်တယ်လို့ကြေကြေပြက်ပြက်ကြိုတင်ခန့်မှန်းထားခဲ့ကြပေမဲ့လည်းရလာတဲ့ရလဒ်တွေကအထူးသဖြင့်ယူကရိန်းအပါအဝင်ဂျာမနီရဲ့မဟာမိတ်သတော်များများကထိတ်လန့်သွားခဲ့ရတာပါဂ ဂျာမနီနိုင်ငံကအမေရိကန်နိုင်ငံပြီးရင်ယူကရိန်းအတွက်ဒုတိယအများဆုံးစစ်ဘက်ဆိုင်ရာအလူရှင်ဖြစ်ပါတယ်။ဒါပေမဲ့ဒီလိုဖြစ်လာအောင်မလားဆိုတာမသေးကြတော့သလိုပါပဲ။မဆနာဟာဒုစုတော့အခြေစိုက်နိုင်ငံရဲ့တိုင်ပင်ခံဂျာမန်ယူကရိန်းယန်ဘျူရိုရဲ့ပူးတွဲတည်ထောင်သူတူလည်းဖြစ်ပါတယ်။
Both the far right and the far left.
Leia zone and lower zone Ludu and Azu Naku Longa, Ukraine adwet, Damariga, Agu Nyigo, Piatau Po, Meswe Siyo Nijadalu, Sipet Sanya Agu Nyile, Shot Chapo, Atitlin, Tansu Nijabare. Now so ma, Ukraine in the net, Rashane Sita Suni on, PRP Bo, Asuya Go, Tansu Tajabare.
In the short term, analysts say this.
Yedo Nine, Pine, Yuka, Pue, Yalaga, Piranzu, Asuya, Ye, Ukraine, Taupan, Bo, မတရားမှုမရှိနိုင်တဲ့ဘူးလို့လေလာတုံးတက်သူတွေကလည်းပြောကြပါတယ်ဂျာမန်ယူကရိန်းယန်ဘီရိုရဲ့ပူးတွဲတည်ထောင်သူမထန်တော်ကဆက်ပြီးပြောပါတယ
် But you already see a slight change
ဒါပေမဲ့ဘဝဝါဒီတွေအနေနဲ့ယူကရိန်းအပေါ်သဘောထားနည်းနည်းပြောင်းလာတာကိုတွေ့နေကြရပါပြီကျွန်တော်တို့မှာဘဝဝါဒီပါတီ၄ခုရှိပါတယ်သူတို့တွေကတချို့အားဆိုရင်အများကြိုက်လိုက်ပြောမဲဆွယ်သူတွေလက်ရဇွန်ပါတီတွေပြောနေကြသလိုသူတို့ချမှတ်ထားတဲ့ဘောင်တဲကနေလိုက်ပြောနေကြပါတယ
်အာနာယညွတ်ပေါင်းပါတီတစ်စိတ်တစ်ပိုင်းဖြစ်တဲ့ Liberal FDP ပါတီကဂျာမန်ဗရိုင်းဝန်ကြီး Christian Lindner ကနောက်နှစ်ဘတ်ဂျက်အတွက်ယူကရိန်းအထောက်ပံ့ကိုထောက်ဝက်လျှော့ချဖို့တွန်းအားပေးနေပါတယ်သူရဲ့ပါတီက Trinjinia ပြည်နယ်ရွေးကောက်ပွဲမှာ900ခန့်နှုန်းတောင်ပြအောင်မဲမရပဲနောက်နှစ်ပြည်တော်စုရွေးကောက်ပွဲတွေမှာအဲ့ဒီလိုထပ်ဖြစ်မှာကိုစိုးရိမ်နေကြပါတယ်ဒီချင်းနေပေါ်မှာနိုင်ငံခြားဆက်ဆံရေးကောင်စီလန်နာဖစ်ကအခုလိုပြောထားပါတယ
် So it's really a sort of a fight about
ဒါကတကယ်တိုက်ရမယ်ပွဲပဲနိုင်ငံရေးရဆက်ပြီးရှင်သန်ဖို့ပေါ့လေအထူးသဖြင့် Ukraine တဲ့ budget ကိုဖျက်တောက်မယ်အစီအစဉ်တွန်းအားပေးနေတဲ့ Liberal တွေအတွက်လိုပါတယ
် The budget for Ukraine
immigration was a major
လူဝင်မှုကြီးကြပ်ရေးကလက်ရဇွန်တွေမဲရဖို့အဓိကကိစ္စရပ်ဖြစ်ပါတယ်ဥရောပနိုင်ငံသားမဟုတ်သူတွေနဲ့အထူးသဖြင့်ရွှေပြောင်းနေထိုင်တဲ့မွတ်စလင်တွေကိုဥတီတဲ့စကားတွေနဲ့မဲဆွဲတာပါဒါပေမဲ့လည်းဂျာမနီနိုင်ငံကယူကရိန်းဒုက္ခသည်တသိန်းကျော်ကိုလက်ခံပေးထားပါတယ
် question whether they and how they should be
သူတို့ကိုဘယ်လိုငွေကြေးထောက်ပံ့ပေးသင့်ပါသလဲသူတို့ကိုစစ်မှုထမ်းခိုင်းမလားဒါမှမဟုတ်ယူကရိန်းပြန်ပို့မလားဆိုတဲ့မေးခွန်းတွေကအတင်းအဆောင်မခံတဲ့ကိစ္စရပ်တွေဖြစ်ပါတယ်ဒီကိစ္စမှာစစ်မှုထမ်းဖို့အသက်ပြည့်မိတဲ့ယူကရိန်းအမျိုးသားတွေရှိနေတယ်။ဒီတော့ဒီယူကရိန်းအမျိုးသားဒုက္ခသည်တွေကိုယူကရိန်းပြန်ပို့ဖို့အတွက်လဲပို့ပြီးအားပေးနေကြပါတယ်
။ On the male Ukrainian refugee population in Germany to push them back to Ukraine.
ဂျာမန် Ukrainian ဘယ်လိုရဲ့ပူးတွဲတည်ထောင်သူမထန်တာကပြောသွားတာပါ။
The Social Democrat Party
လျှောက်ဆွန်ရောက် AFD ပါတီကိုအဆွန်ရောက်ပါတီအဖြစ်ဂျာမန်ထောက်လှမ်းရေးကသတ်မှတ်ထားကြောင်းဂျာမန်ဝန်ကြီးချုပ်အိုလာရှော့ရဲ့ Social Democratic Party ကပြောပါတယ်ပြီးတော့အခုထရင်ဂျီးနီးယားပြည်နယ်ကအောင်ပွဲဟာအလုံးကိုသတိပေးလိုက်တယ်လို့ဖြစ်တယ်လို့လည်းပြောသွားပါတယ်ပြီးတော့သူ့ရဲ့အောင်ပွဲကနိုကြာရေးခေါ်တယ်လို့ခေါ်ဆိုထားပါတယ်ခင်ဗျာ
အစ်ရွှေကိုလက်ထက်ထောက်ပံ့တာဆိုင်းငံ့ထားဖို့ဆုံးဖြတ်လိုက်တာဟာနိုင်ငံတကာဥပဒေလိုအပ်ချက်ရဖြစ်တယ်လို့ပြည်ထောင်ဝန်ကြီးချုပ် Keir Starmer ကပြည်ကြရရကပြောပါတယ်ဒါပေမဲ့အစ္စရေးဘက်ကတော့ပြည်ထိုင်စုရရဲ့ဆုံးဖြတ်ချက်ဟာဟာမတ်စ်သွေးကြောအဖွဲ့ကိုအားဖြည့်ပေးရရောက်တယ်လို့ထုတ်ပြန်ပါတယ်ပြည်ထိုင်စုရရဲ့လှုပ်ဆောင်ချက်ဟာဥရောပမဟာမိတ်တွေပေါ်တက်ရောက်စေနိုင်တယ်လို့လည်းသုံးသပ်သူတွေကရှုမြင်ကြပါတယ် VOA သတင်းတော် Harry Richwell သတင်းပေးပို့ထားတာကိုကိုခမောင်စိုးမင်းကပြောပြမှာပါ
အစ်ရွှေကိုလက်နဲ့တင်ပို့ခွင့်ပေးထားတဲ့ကုမ္ပဏီပေါင်း350တဲက30ဝန်းကျင်လောက်ကိုပြီးခဲ့တဲ့အပတ်တနင်္လာနေ့ကဒီတိုင်အစိုးရကနေလိုင်စင်ဆိုင်ငံ့ထားလိုက်ပါတယ်။အစ်ရွှေအနေနဲ့ဂါဇာကမ်းမြောင်ဒေသမှာနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုစိုးစိုးဝါးဝါချိုးဖောက်ကျူးလွန်နေတာရှင်းရှင်းလင်းလင်းတွေ့ရှိရတဲ့အတွက်ကြောင့်လို့သုံးသပ်ပြီးနောက်အဲ့ဒီလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒါပေမဲ့အစ်ရွှေရဲ့ကိုကိုကိုခုခံပိုင်ခွင့်ကိုတော့မိမိတို့အနေနဲ့ဆက်လက်ထောက်ခံအားပေးနေစေဖြစ်ကြောင်ဒီတိန်ဝင်းကြီးချုပ် Kia Stemmer ကပြီးခဲ့တဲ့သတင်းပတ်ပေါ်ဒူးနေကပြောပါတယ
် In relation to license
လက်နဲ့တင်ပို့တဲ့ license နဲ့ပတ်သက်ပြီးတော့ Israel နဲ့အငင်းပွားရမယ်ကိစ္စရမဟုတ်ပါဘူးအဲ့ဒီ license ကိစ္စတွေကပြန်လဲသုံးသပ်ရမယ်မူပေါင်းထဲမှာရှိပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကနိုင်ငံတကာဥပဒေကိုလိုက်နာရပါမယ်
ဒီတိုင်းကပိတ်ပင်လိုက်တဲ့အထက်မှာစစ်ဘက်ဆိုင်ရာရဟယင်တွေ၊ဂျက်တိုက်လီယင်တွေနဲ့ဒရုန်းတွေမှအုံပြုတဲ့အစိပ်ပိုင်းတွေပါဝင်ကြပါတယ်။ဒီလိုလှုပ်လိုက်တဲ့ဟာအစ္စရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးအတွက်နည်းနည်းပဲထိခိုက်မှုဖြစ်စေတယ်လို့ Chatham House နိုင်ငံတကာလေးလာရေးဌာနကပိုင်းခြားသုံးသပ်သူ Yossi Megabuck ကပြောပါတယ်
။ Most of Israeli weapons
an ammunition come actually from the United States.
တကယ်တော့ Israel အတွက်အဓိကကျတဲ့လက်နက်အများစုက American နဲ့ Germany ကထောက်ပံ့တာပါ။သူတို့ပေးပို့တဲ့လက်နက်တွေဟာအထောက်ပံ့အားလုံးရဲ့99ရာခိုင်နှုန်းနီးပါးရှိပါတယ်
။ဒါပေမဲ့လည်းဗြိတိန်ရဲ့ဆုံးဖြတ်ချက်ကလည်းပုံမကောင်းမွန်တဲ့နမူနာပြသင်္ကေတဖြစ်ပါတယ်လို့သူကပြောပါတယ်။ Israel ရဲ့မိတ်ဆွေနိုင်ငံတစ်နိုင်ငံအနေနဲ့အခုလိုလက်နက်တင်ပို့တာဆိုင်းငံ့ကြောင်းရှင်းလင်းတဲ့လုပ်ရက်တစ်ခုဖြစ်ပါတယ်။မနေ့အော်တိုဘာလ9ရက်နောက်ပိုင်းအစ္စရေးကိုထောက်ခံခဲ့တာမှန်ကန်ခဲ့တယ်လို့တစ်ချိန်တည်းမှာစစ်ပွဲတရက်ဆင်နွှဲတုံ့ပြန်ရမှာတော့လက်မခံစရာတွေရှိတယ်လို့လည်းယိုစီမက်ကာဘက်ကပြောပါတယ်။လန်ဒန်ကောလိပ်ကနိုင်ငံရေးလေးလာသုံးသပ်သူအန်ဒရီးစ်ဂီရစ်ကလည်းဒီတိန်အစိုးရရဲ့အစ္စရေးပေါ်ဆုံးဖြတ်ချက်ဟာကြဲကြဲပြန့်ပြန့်အကျိုးဆက်တွေရှိလာနိုင်ပါတယ်လို့ပြောပါတယ်။
It kind of shows that for the very first time
စစ်ပွဲနဲ့ဆိုင်တဲ့နိုင်ငံတကာဥပဒေတွေကိုအစ္စရေးဆွေးရအနေနဲ့လိုက်နာနေပါတယ်လို့လေညာပြောဆိုနေတာတွေကိုသူ့မိတ်ဆွေတွေမဟာမိတ်တွေကအယုံကြည်မရှိကြတော့ဘူးဆိုတာကိုဒီတိန်ရဲ့လှုပ်ဆောင်ချက်ကပထမဆုံးပြလိုက်တာပါပဲ။တခြားဥရောပမဟာမိတ်တွေလည်းအစ္စရေးပေါ်လက်လက်တင်ပို့မှုပြန်လည်သုံးသပ်ကောင်းသုံးသပ်နေကြပါပြီ
။အစ္စရေးကတော့ဂါဇာမှာအာမတ်စစ်သွေးကြွတွေကိုသာပြင်းထန်တိုက်ခိုက်တာဖြစ်လို့နိုင်ငံတကာဥပဒေကိုချိုးဖောက်တာမရှိဘူးလို့ညင်းဆိုထားပါအမတ်စစ်သွေးကြတွေကသာစာတင်ကြောင်းတွေစေယုံတွေမှာပုံခုံနေသလိုအရသားတွေကိုလူသားတိုင်းတစ်ပွဲအသုံးချနေတယ်လို့လည်းပြောပါတယ်ဒါပေမဲ့လည်းဟာမတ်စစ်သွေးကြွတွေအကြမ်းဖက်ခဲ့လို့အစ္စရေးအရသား1000တေဆုံးခဲ့တဲ့မနစ်အော်တိုဘာ9ရက်နောက်ပိုင်းအစ္စရေးတပ်ဖွဲ့တွေရဲ့တုံ့ပြန်မှုကအရသားတွေကိုခွဲခြားတာမရှိဘူးလို့လေးလာသုံးသပ်သူတွေကပြောပါတယ်ဟာမတ်စ်အဖွဲ့ရဲ့ကျမ်းမာရေးဌာနကလည်းအစ္စရေးတွေဂါဇာကိုစစ်ဆင်ရေးစတင်ကြတဲ့ကပါလက်စတိုင်းအရသားတွေ4000ကျော်သေဆုံးကုန်တယ်လို့ပြောပါတယ်အစ္စရေးဝန်ကြီးချုပ်နေတာညာဟုကတော့သူတို့ကိုလက်နက်ရောင်းချမှုဆိုင်ငံ့နဲ့ဗြိတိန်အစိုးရရဲ့လှုပ်ရှားဟာရှက်ဖွယ်ဖြစ်တယ်လို့အပြစ်တင်လိုက်ပါတယ်။ဟာမတ်စ်တွေဖမ်းဆီးသွားတဲ့အစ္စရေးဒါဇဂန်တွေလွတ်မြောက်ရေးနဲ့ပတ်သက်ပြီးပြည်တွင်းမှာဝန်ကြီးချုပ်နေတာညာဟုအပေါ်စန့်ကျင်တဲ့ PR တွေပိုတိုးလာတယ်လို့လည်းလန်ဒန်ကောလိပ်ကနိုင်ငံရေးလေးလာသူအန်ဒရီးကယ်ရီကပဲသုံးသပ်ထားပါတယ်။ဒီတော့အတွင်းဂါဇာမှာလူခွင့်ရေးချိုးပေါက်ကျူးလွန်ခဲ့ကြသူတွေလို့စွပ်စွဲခံရတဲ့အမည်မဖော်လို့အစ္စရေးဝန်ကြီးနှစ်ဦးကိုလည်းပိတ်ဆို့တန်ခတ်ကြဖို့ဥရောပသမဂ္ဂ EU နိုင်ငံရေးရာဆိုင်ရာမူဝါဒအကြီးအကဲဂျိုးဆက်ဘိုဝဲကပြီးခဲ့တဲ့သတင်းပတ်ကအဆိုပြုထားပါတယ်။ဒါပေမဲ့လည်းတန်ခတ်ပိတ်ဆို့မဲ့ဆုံးဖြတ်ချက်တိုင်းဟာ EU နိုင်ငံတွေအကြားမှာတညီတညွတ်တည်းဖြစ်ဖို့လိုအပ်ပါတယ်။ဒါပေမဲ့အဲ့ဒီလိုသတ်မှတ်ချက်တွေကိုပြည့်မီခြင်းမရှိပါဘူးလို့လည်းသူကပြောဆိုပါတယ်ခင်ဗျာ။
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ကျတို့ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနိုင်စင်ခြင်းနဲ့ဆွေးနွေး VOA ရေဒီယိုညပိုင်းစီစဉ်ကိုရေဒီယိုနဲ့ဖမ်းယူနိုင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်းရေဒီယိုစီစဉ်ကို9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသည်ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နိုင်ကနေ17နိုင်အထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါVOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။ခုတော့ past အစီအစဉ်တွေစပါမယ်။စီးပွားရေးအကြောင်းမပြောမီ interview နဲ့စကြမှာလေ။ရှမ်းမြောက်စစ်ပွဲအဆုံးရှုံးတွေနဲ့အတူစစ်တပ်လူလားသူတွေကတရုတ်နိုင်ငံကိုစတင်လာတဲ့အခါလူမျိုးရေးထောင်ချောက်ထဲမကြဖို့ဝါရင်တရုတ်မြန်မာနိုင်ငံရေးစောင့်ကြည့်လေ့လာသူတို့ကသတိပေးလိုက်ပါတယ်။လက်ရှိအခြေအနေမှာတော့တရုတ်ဆိုအခါတွဲဆုံဆွေးနွေးရေးနဲ့ငြိမ်းချမ်းရေးကိုပဲရှေ့ရှုပဲရှိတယ်လို့လည်းသူကသုံးသပ်ပါတယ်။တရုတ်ပြည်ခြေဆိုင်ဒေါက်တာလတ်ကျော်စောကိုငြိမ်းချမ်းရေးကဆက်သွယ်မြင်ပြထားပါတယ်
။ DNL တအောင်းပလောင်တပ်ဖွဲ့ကိုပေါ့နော်ဒီတရုတ်ဒေသအာဏာပိုင်တွေစီကလို့ယူဆရတဲ့အဖွဲ့ကစာပို့ပြီးတဲ့နောက်ပိုင်းမှာဆိုရင်ဒီမိုကရေစီရေလှှရှားကြသူတွေဆိုသူတွေကအစပေါ့နော်ဒီတရုတ်နိုင်ငံစန့်ကျင်ရေးတွေပြောဆိုလာကြတာတွေ့ရပါတယ်ရအဲ့ဒီမတိုင်ခင်ကဖြစ်ခဲ့တဲ့ဒီအနာသိစကောင်းဆောင်ရဲ့ဩဂတ်စ်လ5ရက်မိန်ငော့ပြီးမှဆိုရင်လည်းဒီစတက်ထောက်ခံသူတွေဘက်ကပေါ့နော်နေပြည်တော်ရန်ကုန်နဲ့ဖမ်းလို့မျိုးကြီးမှတရုတ်နိုင်ငံစန့်ကျင်ပြောဆိုလှှရှားတာတွေ့မြင်ခဲ့ရပါတယ်ဗျ The Lodio Ning and Sanji line Vintelara Poma Suyen, to the Lajozon in a blue Tuntan Bibalina.
Maru Boma Pitriba, who Nawada Na Pakitia, Tiona Patelu, Doro Amyam Jimalina, Leshita, no, Chigani, the Shira Kajaro, Loe Deli, Era Jamajida, who Sitaka, Rohingya, Lola, Muslim, Lola, a good car, Tiona, Lola, Lota. Caravino, a loyo, you pimentine. Dame, Nenele, who Bolohomle, who named Walusheno, Nenepo, Pido, Pupia, Mabobia, but do we have Belu seldom Nijale, Belu the Rendi Bari, Tom Nijale, etc. No, a Jamajana or Shulia, Pietesar, Puresar, or Trulemopova would be ore. Dame to show Facebook to Baruma, the gay Eltolae, the Maricurang at how they may young war, no?
In it, however, no, Gentamine Pia Dilumu, Uma Tongua Chosa Condio, she came on you, Bono, Lumu, Dilu, Pandida, Muti, Pilanaga.
Oh, Dilushi, Yahoo, second see a cool lonely the Miario, they Maluela, Luria, Miene, no? Uma Avian Kamia to him, Lamatu, to show Muri, you are a war, Pere, the Choco, SSC, Pere. Era Muria to at the Melon Navia, Eddie, Diana, Honene, Chinyan Jama, Bribacari Pia. Dami Dirkato Rocone, Waga, Jamajara, Bono, Pansama, Waga, Taongo, SSA Luri, or Corpido, Swinri Jade, Abiana, Ninjade, Ero, Secondsi, Honin Pure, but a Tongjoki Dango. มองไม่ออกเปียตัวเนี่ยแหละเมียนแล้วเมียนนี่ล่ะเออดีเตียวกิสสะแหละเนเน่จาไลเนาะเมียนลาบาได้มั้ยทีเนี่ยจมารัวก็กู้ปี่ตัวเนี่ยตัวกู้ต้ายฉิดีฉิสิทธิ์เนี่ยปอนเนาะกู้อสอกาตัวเปียรามีโหมะคันเจนเนี่ยอมิวตาสิทธิ์กูรอจมารัวเนี่ยตะบอจาบาได้ตลอดเลยจมารัวสึกกองสีโหอตายาสีไหนเนี่ยสึกกองสีเป็ดกูอาตาตั้วสีไหนมั้ยกิสสะမျိုးตริฐาตันเนี่ยทําไม โอเคดีท่องกูอ่ะ60คุณเนี่ยญาติตรงอ่ะดีเตียวสั่นจีไล่เนี่ยเปลี่ยนจริงเหรอดีตะไม้ติงงานษาอยู่เสียเนี่ยเมียว่านักงานนี้อึดแห่เปียงอชูกุ้ยสวยบาผิดมั้ยเนี่ยท่องกูอ่ะ60คนอ่ะตะเกเรดูลุผิดเลยเปียบะมารีมาสั่นชาป้าลูกยะไข่มาสั่นลูกบวยผิดเลยไอ้มาตรัวอ่ะปิดตัดทํามาสึกตวยมาลูดอรอเมียๆตีเลยเปียไอ้มาลูรัวอ่ะใต้ใส่ซูลาได้คามาตรัวอ่ะโหดาวลูรีเนี่ยดอดาโหล้วโบตวยดีหนเน้โหลุดา เออลุမျိုးเอ้อดีเกี้ยงหลุดอ่ะเออลุမျိုးเอ้อดีเกี้ยงหลุดต่อ60คนอ่ะไอ้หลุหลุไล่แต่อาคามเนาะโบณีวินโนบารุนอกไปตึกพี่รอโหบะลุคอมเลยติงงาษาย่ะตัวน่ะไอ้กาลามาจมารุบะมาปีคอมมูนิตี้ปาร์ตี้อ่ะเนาะติ้วปีมาปองตีนนี่ได้ลูกเอ้อล่ะก็บาเลยสรุปท่องโกอ่ะ 50 ငါးမှာဘန်တောင်းခုနှစ်ကြီးဖြစ်လိုက်တော့ဘန်တောင်းအစည်းအဝေးဖြစ်လိုက်တော့အဲ့လူတွေကပြန်လာလို့မရတော့တေယုတ်ကပြန်မပို့တော့အဲ့မှာပဲသူကထားလိုက်တာအဲ့ဒီလူတွေကိုပြန်ပြီးတော့ဗမာပြည်ကွန်မြူနတီပါတီအရှိမြောက်အဲ့မှာ66ခုနှစ်မှာကျမတို့အရှိမြောက်စစ်တေတာပြန်ပေါ်လာတာပဲအဲ့ကလေးကဘုံနေဝင်းကတင်ကန်းစာယူထားတယ်တေယုတ်ကိစ္စကိုအများကြီးတတိထားတယ်နော် โอเคအခုလက်ရှိမြန်မာနိုင်ငံမှာပေါ့เนาะတရုတ်နိုင်ငံဒီအစိုးရပေါ်စန့်ကျင်လာပြီးမြန်မာလာတဲ့ပေါ်မှာရောတရုတ်အစိုးရဘက်ကတုံ့ပြန်မှုဆိုရင်ရောဘယ်လိုဖြစ်နိုင်လဲညအဲ့တော့အခုကတော့ကျွန်မကြည့်တယ်သူတို့မဆုံမဖို့ပဲလုပ်လာတရုတ်ကလည်းဒီတိုင်းတော့ပြန်မလုပ်တော့ပါဘူးဘာဖြစ်လဲဆိုတော့တရုတ်ကညီကုန်းချုပ်ထားပြီးပြီလေဟိုတုန်းကတော့အခရမောခေတ်ကသူကတော်လှန်ရေးတွေကိုတင်ပို့တဲ ตัวเนี่ยโหปี่อ๋องเนาะลงมาทีเนี่ยโหล้อ่ะวันยี้ตัวละแหละวันยี้ตัวลงอ่ะเปียวได้ตะรินสกายครูเรมาตะลุป่าเลยหอดมะล่ะติยุงเนี่ยบะมาอาจารย์เอโอเมตုတ်แต่หาริรอตรุขึ้นมาปิกูสรแล้วอะสึกกองซีโตรุตรีเป้ดาเวอะรอติยุงผีบะมาละยี้นี่ดาจาพี่ตรุติยุงสั่นจินอยู่ลงน่ะสิตักกะลงนี่ดาเรบะพี่รอเลยสรปี้ดูลูรุบะเนาะสิตักปอมามะจีมะนับผิดทาราวลังด้วยเป้โหลงนี่ดาตัวเปียวเรเนาะเออ အခုဝိုင်းကြီးကိုယ်တိုင်သွားပြီးရိုးရိုးသွားပြောပြီးဝရတာလေအဲတချို့အဲဟိုနေ့နေမှာ internet ဒီ website တွေမှာ ဒီပမာပြီးမှရှိတဲ့တရုတ်တွေကိုချင်းချောက်လာလို့ဖြစ်တာเนาะဒါဟိုတရုတ်ကသွားပြီးတော့သူတို့ရဲ့အဲပြီးသူတို့ရဲ့လူမျိုးတွေနောက်သူတို့ရဲ့အဲပစ္စည်းတွေသူတို့ရဲ့စီးပွားရေးတွေကိုအကာအကွယ်ပေးဖို့အကူအညီသွားတောင်းတာမတို့60ခွန်လုံးကလည်းတရုတ်ပိုင်ယုံကိုဝင်ပြီးတော့အဲတရုတ်ဟိုဘာလဲပါရကူတရုတ်ကိုဓာတ်နဲ့ထိုးလိုက်တာလည်းအဲ့ဒါအဲ MIS ကလည်းတိပါတယ်တရားအဲ့တော့အဲ့ဒါမျိုးတွေပါတယ်ဖြစ်အောင်လုပ်နေတယ်ထင်တယ်အဲစစ်ကောင်စီဘက်ကလူတွေလမ်းလွဲသွားအောင်ပေါ့နော်သူတို့ပုံမှန်ရှိနေတယ်အခုပြည်ရင်းမှာလည်းစီးပွားရေးရပါရေးကတော်တော်ကြက်တာ哦နော်နောက်ပြီးတော့အဲ့ဟိုဟိုဘာလဲဒီစစ်ဟိုတန်းဥပဒေတွေပါတယ်တင်တဲ့ကိစ္စတွေရောပါတယ်ရောဆိုတော့တို့လည်းတော်တော်အကြက်တွေ့နေပုံရပါတယ်စစ်ကောင်စီဘက်ကလည်းဟိုနည်းနည်းအဲဘာလဲလူမ Sura, the Omo Piresasu, Doro Yambia, no, the Tantaman Lemusamuli, Yambia, Doro Tong and Ero Chetabon, Ero, the Yuyu Tata, Doda Pipi, Doja, the Pisan Piamapo, the Bacana, and their time to our song, Gila, no, and Doro Jamaru, the Kate, Dona, the Mari, the Crazy, the Maria, the Bopola, the Metanetia.
Okay, now so me going out, or the deal Nanganga, the Penipus Lungo Titue Bido, a gown in a Joja and a Jow and Sister Pidebono, the Assuminia do the Gado, the Wilson Petis Subido, Pioni de Dino Tioning and Luya de Boma Carbono, the money dresser, Simmane, Taku Pila Niji, Shilana.
You gali, oh, hello, do a chinka near Bama Pidem Hobo Gold. Ukraine, Russia, Jamale to the lower loaner, no. Israel, Hamas, Jamale to the lower loaner. Iran, sorry, Raja Jamale to the lower loaner. Davi Melo, oh, Aumian Duare Hari Le Shirapono, Maumiana Hari Le Shiro, Bama Pine, Patelo, Bekama Aumian Namele, Bekama, Joshi Namele, so Jamaru Pidulu Rubomabe Mundi, Jamaru Pidulu Duga, Disetaco, Pime Nine, Dine Bido, no, Chenguinia.
ပြောင်းသွားနိုင်အောင်တိုင်းနိုင်တဲ့တနေ့မှာငင်းညာရေးစပွဲပေါ်တော့ရောက်လာမှာပဲအဲ့တော့တကယ်တကယ်အဆုံးဖြတ်ပေးမှာเนาะကျမတို့ဘုမပြည်ရဲ့ငင်းညာရေးကိုအဆုံးဖြတ်ပေးမှာကျမတို့ကိုပြည်သူတွေပါပဲကိုငင်းညာရေးမြင်မြင်ရတာပါအခုတော့လူမှုရှုခင်းကိုမချင်မီမှာစီးပွားရေးကိုကြည့်ကြအောင်ပါအခြေအနေကကော်မတီတစ်ခုဟာပလတ်စတစ်ချွတ်ပစ္စည်းတွေကိုဆောက်လုပ်ရေးလုပ်ငန်းသုံးအခင်းပြားတွေဖြစ် ါတယ်။ AB သတင်းဆောင်ပါကိုဒီပတ်စီးပွားရေးအစီအစဉ်ဖြစ်ပတ်သက်ကြီးထိုက်ကတင်ပြထားပါတယ်။
ရည်လိုက်မှာအလုသမားတွေအလုများနေပါတယ်ဆောက်လုပ်ရေးလုပ်ငန်းသုံးအခင်းပြားတွေကိုထုတ်လုပ်နေကြတာပါဒါပေမဲ့အတိအချကြည့်မယ်ဆိုရင်သုံးနေကြကုန်ချမ်းတွေအစားစွန့်ပစ်ပလတ်စတစ်တွေကိုထူးထူးခြားခြားအသုံးပြုနေတာကိုတွေ့ရမှာဖြစ်ပါတယ်ဒါကတော့အီဂျစ်နိုင်ငံရဲ့အစပြုလုပ်ငန်းတစ်ဖြစ်ပြီးလုပ်ငန်းသက်တမ်းသုံးနေရှိပြီဖြစ်တဲ့ Thai Green လုပ်ငန်းကိုတည်ထောင်သူတွေကနည်းပညာသစ်နဲ့စွန့်ပစ်ပလတ်စတစ်တွေကိုသုံးပြီးဘီးလက်မြေမသုံးတဲ့အခင်းပြားတွေထုတ်လုပ်တာဖြစ်ပါတယ်။ Thai Green ရဲ့တွဲဖက်တည်ထောင်သူနဲ့နည်းပညာရရှိချုပ် Khaled Rafiq ကအခုလိုပြောပါတယ်။
တံပိုးနဲ့ပလတ်စတစ်စွန့်ပစ်ပစ္စည်းမျိုးစုံကိုအသွင်ပြောင်းပြီးလုပ်ငန်းသုံးနိုင်မဲ့နည်းပညာကိုကျွန်တော်တို့တီထွင်ခဲ့တာပါဘီလတ်မြေအစားအထိုးအဖြစ်သုံးနိုင်ဖို့အတွက်စွန့်ပစ်ပလတ်စတစ်တွေကိုသဘာဝပေါင်းစပ်ပစ္စည်းဖြစ်တဲ့တဲရို့ကြောက်စရစ်ခဲရို့လိုပစ္စည်းတွေနဲ့ပေါင်းစပ်ထားတဲ့ပစ္စည်းတွေကိုထုတ်လုပ်တာဖြစ်ပါတယ်
အမိုက်ပုံးတွေတဲကဓာတ်မဟုတ်လဲလက်မတွေဘောကပလတ်စတစ်အမိုက်တွေနောက်တစ်ခါသုံးပလတ်စတစ်အိတ်တွေနဲ့ပြန်လည်အသုံးပြုဖို့မသင့်တော်တဲ့အစားတောက်ထဲတဲ့ဘူးကွန်တွေကို Thai Green ကအဓိကအသုံးပြုတာဖြစ်ပါတယ်။ကုမ္ပဏီမှာရည်ရွယ်ချက်နှစ်ရပ်ရှိပါတယ်။အီဂျစ်မှာအမိုက်တွေရှော့ချရင်းနဲ့ညဉ့်ဉန်းမှုဖြစ်စေတဲ့ဘီးလက်မြေသုံးအခင်းပြားတွေအစားသုံးနိုင်မဲ့ဆောက်လုပ်ရေးသုံးပစ္စည်းတွေထုတ်လုပ်နိုင်ရေးတို့ဖြစ်ပါတယ်။တိုင်းဂရင်းရဲ့တွဲဖက်တီထောင်သူနဲ့နည်းပညာရရှိချုပ်ခါလက်ရာဖက်ကအခုလိုပြောပါတယ
်။ဘင်နစ်ဘလ်မော့စရမော့စရဘီတင်မင်တက်ဖီဟာ
ဒီဂျီမာနှစ်စင်ပလတ်စတစ်စွန့်ပစ်ပစ္စည်းတန်ချိန်၄.၅တန်းလောက်ထွက်ပါတယ်။ကြံလေအသုံးပြုဖို့လှုပ်ဆောင်မှုက၁၀ရာခိုင်နှုန်းကနေ၁၅ရာခိုင်နှုန်းကျောင်းမှာရှိပါတယ်။ဒီနှုန်းကအင်းကြီးချင်းနိုင်ငံတွေနဲ့ရှင်ရင်တော့ကောင်းပါတယ်။ဒါပေမဲ့လည်းကွာဟချက်ကအလွန်များပြီးပလတ်စတစ်စွန့်ပစ်ပစ္စည်းတွေကမလိုလားအပ်တဲ့နေရာတွေအထိပြန့်နှံ့ကုန်ပါတယ်။
ဘီလက်မြေမသုံးတဲ့အခင်းပြားတွေထုတ်လုပ်မှုနဲ့ Time Green လုပ်ငန်းဟာဆိုရင်စားလို့ရလုပ်ငန်းကဏ္ဍရဲ့တဘာဝပတ်ဝန်းကျင်အပေါ်အကြီးအကျယ်တရားမှုကိုရောဘာတက်တာစီရေးမှအထောက်အကူပြုနိုင်တယ်လို့ကိုင်ရိုကအမေရိကန်တက္ကသိုလ်ရဲ့Environmental Engineering လက်ထောက်ပါပေါက်ခမိုဟာမက်အယ်ဇရက်ကပြောပါတယ်။
طبعا قطاع الدنيا والتشييد قطاع كبير جدا.
အစောက်အုံနေနဲ့စောက်လုပ်ရေးဟာဆိုရင်လုပ်ငန်းကဏ္ဍကြီးဖြစ်ပြီးဓာတ်ရိုက်ရောတဝိုက်တဲ့နည်းနဲ့ပါပစ္စည်းအသုံးပြုမှုများပါတယ်။စောက်လုပ်ရေးလုပ်ငန်းသုံးအုပ်ခဲတွေဘီလတ်မြေသံမဏိနဲ့တခြားသောပစ္စည်းတွေထုတ်လုပ်မှုတွေကတဘာဝပတ်ဝန်းကျင်အပေါ်တရားမှုဖြစ်စီပါတယ်ဒီပစ္စည်းတွေထုတ်လုပ်မှုကနေကာဗွန်ဓာတ်ငွေ့ထွက်ရှိမှုကတဘာဝပတ်ဝန်းကျင်ကိုထိခိုက်စေပါတယ်ဥပမာအားဖြင့်ဘီလတ်မြေ1ကီလိုဂရမ်ထုတ်လုပ်မှုကနေဖန်လောင်အိမ်ဓာတ်ငွေ့ဖြစ်တဲ့ကာဗွန်နိုင်အောက်ဆိုက်1ကီလိုဂရမ်လောက်ထွက်ပါတယ
်ဆောက်လုပ်ရေးနဲ့အင်ဂျင်မြေလုပ်ငန်းဟာဆိုရင်ဤချစ်စီးပွားရေးဖွံ့ဖြိုးမှုရဲ့မောင်းနှင်အားအဖြစ်ရှုမြင်ကြပါတယ်ဒီလုပ်ငန်းကဏ္ဍနှစ်ခုဟာနိုင်ငံရဲ့2022ခုနှစ်ပြည်တွင်းအသတင်းထုတ်လွှင့်မှုရဲ့19ရာခိုင်နှုန်းရှိကြောင်းအီဂျစ်ဗဟိုဘဏ်ရဲ့နောက်ဆုံးထုတ်စင်းတွေကဖော်ပြပါတယ်။ကိုင်ရိုမြို့တော်အရှိဘက်49မိုင်အကွာမှာရှိတဲ့ Tigray လုပ်ငန်းငယ်လေးကလစဉ်အခင်းပြား 9,000 လောက်ထုတ်လုပ်ပါတယ်။ Tigray ရဲ့တွဲဖက်တီထောင်သူနဲ့ဤပညာရာရှိချုပ် Khaled Rafat ကအခုလိုပြောပါတယ်။
نا حاليا منتجنا الحالي في السوق هو بلاط الانترلوك بس احنا
لا شيء ما اكين ญา ڑی ထုတ်လုပ်နေတာဖြစ်ပေမဲ့ကျွန်တော်တို့နီးပညာဟာဆော့လုပ်ရေးလုပ်ငန်းသုံးအုပ်ခဲတွေစံငင်းများတွေတိုင်နဲ့အများဆုံးပြည်ပေါ်ကသုံးဆောင်တွေလည်းထုတ်လုပ်နိုင်ပါတယ်ကျွန်တော်တို့နီးပညာကထုတ်ကုန်မျိုးပေါင်း40ကျော်ထုတ်လုပ်နိုင်ပါတယ
်ကုမ္ပဏီစတင်ချိန်ကတည်းကပြည်တွင်းအင်ဂျင်မြေလုပ်ငန်းတွေရဲ့စမ်းသပ်စီမံကိန်းတွေအတွက်အခင်းများတွေထုတ်လုပ်ပေးဖို့အမှားတွေရရှိခဲ့တာပါSODIC စီမံခန့်ခွဲရေးရုံးဝန်တဲကလမ်းကိုခင်းမှုအတွက်အခင်းပြားတွေကိုလည်း Tigray လုပ်ငန်းကြီးကလွန်ခဲ့တဲ့နှစ်နှစ်ကထုတ်လုပ်ခဲ့ပါတယ် SODIC လုပ်ငန်းကြီးရဲ့ဖွံ့ဖြိုးရေးဆိုင်ရာရာရှိချုပ် Ahmed El Halawing ကအခုလိုပြောပါတယ်
Our engagement with Tile Green is
Tile Green ရဲ့ကြွမ်းကျင်မှုနည်းပညာနဲ့အရေးသွေးနောက်အမြင်လှပြီးတော့တိတ်ဆိတ်ဝင်စားစရာကောင်းတဲ့ဆောက်လုပ်ရေးလုပ်ငန်းသုံးပစ္စည်းတွေထုတ်လုပ်လို့ရဲ့သူ့ရဲ့ဆရာထက်တန်မှုတွေကြောင့်ဒီလိုလုပ်ငန်းသစ်တစ်ခုနဲ့ကျွန်တော်တို့ပူးပေါင်းလုပ်ကင်တဲ့ခွင့်လန်းဖြစ်လာတာပါအရေးသွေးမြင့်တဲ့ဆောက်လုပ်ရေးလုပ်ငန်းသုံးပစ္စည်းတစ်ခုအနေနဲ့မဟုတ်ဘဲနဲ့အမြင်လှတာကြောင့်လည်းပါပါတယ်ကျွန်တော်အနေနဲ့စီမံကိန်းအများပြအကောင့်တွေဖော်ဖို့အတွက်ခွင့်လန်းကြီးတရလည်းရတာဖြစ်ပါတယ်
ဤကျင်းနိုင်ငံမှာလက်တလုံးနှစ်ပိုင်းကြီးအတွင်ပေါ်ထွက်လာတဲ့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးကိုဦးစားပေးတဲ့လုပ်ငန်းသစ်တွေထဲမှာ Tigray လုပ်ငန်းလေတစ်ခုအပါအဝင်ဖြစ်ပါတယ်။ Cairo က American Tech တို့ရဲ့ Environmental Engineering လက်ထောက်ပါမောက်ခ Mohammed El Zayek ကတော့ဒီလုပ်ငန်းငယ်တွေချက်ထွင်နိုင်ဖို့အစိုးရဘက်ကပို့ပြီးတော့ထောက်ပံ့ဖို့လိုတယ်လို့ပြောပါတယ်
။ Hatagin nitidi ba fi hawafiz di sharikat
တီထောင်စလုပ်ငန်းတွေကိုအခွန်ဖြစ်စေဒါမှမဟုတ်လည်းဘဏ္ဍာရေးထောက်ပံ့မှုဖြစ်စေငွေကြေးခံစားခွင့်တွေပေးဖို့လိုအပ်ပါတယ်။ဒါမှလည်း Egypt ဈေးကွက်မှာဆက်ပြီးရှင်သန်ကြီးထွားနိုင်မှာဖြစ်ပါတယ်။တချိန်တည်းမှာပဲစားလို့ရေးလုပ်ငန်းကြီးတွေနဲ့ဝယ်ယူသုံးစွဲသူတွေအနေနဲ့ဈေးကွက်မှာဒီလိုရွေးချယ်စရာတွေရှိတဲ့ဆိုတာကိုပို့ပြီးသိရှိအောင်လုပ်ဖို့လည်းလိုအပ်ပါတယ်
။ပလတ်စတစ်ဖြတ်စာတွေနဲ့သဲတွေပေါင်းထားတဲ့မီးခိုးရောင်အနှစ်တွေကိုပုံသွင်းဆက်ထည့်ကိုထည့်ရပါတယ်။အဲ့ဒီနောက်မှာတော့အပိုစားတွေကိုဖြတ်ထုတ်လိုက်တာနဲ့တဘာဝပတ်ဝန်းကျင်နဲ့ကိုက်ညီတဲ့ထုတ်ကုန်တွေရရှိလာပါတယ်ရှင်။
မတကင်တရားစီဝါရေးအစီအစဉ်မှာအခုတော့လူမှုရှုခင်းအစီအစဉ်ကိုဆက်ချင်ပါတယ်လူတွေရဲ့စိတ်ခံစားချက်နဲ့ပန်းတွေကဆက်ဆက်နေတယ်လို့ပန်းကုထုံးပညာကဆိုပါတယ်ကိုယ့်ရဲ့စိတ်ထဲမှာဖြစ်နေတဲ့ခံစားချက်ကိုပန်းတွေကစစ်သိမြင်အောင်လုပ်တဲ့အရီပန်းကုထုံးကြောင်းပန်းကုထုံးအထူးပြုဆရာမမတ်မွန်မြတ်ကိုမတ်ဆုမြတ်မွန်ကလူမှုရှုခင်းအစီအစဉ်မှာမေးမြန်းထားပါတယ
်အလုံးတွေစိတ်ရောကိုယ်ပါအေးစက်နဲ့တစ်တစ်ဖြစ်ကြပါစေရှင်နှစ်သက်မှာတောကအမောတွေကနေခနာကေဝေးအောင်လို့ပန်းကလေးတွေနဲ့ကုစားကြည့်ဖို့ဒီတစ်ခါစီစဉ်ထားပါတယ်။ပန်းကလေးတွေတိုင်းမှာသူ့စွမ်းနဲ့သူရှိကြတာကြောင့်ဒီပန်းလေးတွေရဲ့စွမ်းအားတက်ရောက်မှုနဲ့ကိုယ့်ရဲ့စိတ်ကိုပျော်ရွှင်အောင်ငြိမ်းချမ်းအောင်လို့လုပ်နိုင်မဲ့ပန်းကုထုံးလေးနဲ့ဖြစ်ပါတယ်။ကိုယ့်ရဲ့စိတ်ခံစားချက်ကိုဒီပန်းကလေးတွေကနေတစ်ဆင့်မြင်အောင်ပုံဖော်ကြည့်ပြီးတော့မှစိတ်သက်သာရာရအောင်လုပ်နိုင်မဲ့နည်းလိုလည်းပြောလို့ရနိုင်ပါတယ်။ဒီကြောင့်ပြောပြမဲ့သူကတော့ Ikebana Japan Pantone ကျွမ်းကျင်သူတယောက်ဖြစ်တယ်လို့ဒီပန်းကူထုံအထူးပြုဆရာမမတ်မုံမြတ်ဖြစ်ပါတယ်ရှင်
ဒီမှာဂျပန်ရိုးရာအီခဲပါနာပန်ထူနီဆိုတဲ့ဥစားရှိတယ်ပေါ့နော်အဲ့ဒီထဲမှာမအိုဟာရာစတိုင်ဆိုတဲ့အဲ့ဒီသူစတိုင်မျိုးစုံရှိတယ်ထမအိုဟာရာစတိုင်ဆိုတဲ့ဟာကိုလေ့လာနေတာပါ2008ခုနှစ်လောက်ကနေစလေ့လာပြီးတော့အခုလောလောဆယ်မှာတော့သူတို့သတ်မှတ်ထားတဲ့ Four Term Master Course ကိုတက်နေပါတယ်အဲ Four Term ဆိုတာကစတုတ္ထအဆင့်ပေါ့နော်မြန်မာလိုပြောလို့ရှိရင်စတုတ္ထအဆင့်နောက်ဆုံး level ကပထမအဆင့်အထိကိုတစတုတ္ထတတိယဒုတိယဆိုပြီးတော့အဆင့်ဆင့်တက်သွားရပါတယ်အဲ A Student အဆင့်မတိုင်ခင်မှာကတော့သူများတွေကိုပြန်သင်ပေးလို့ရတဲ့ instructor အဆင့်ကိုရထားပြီးပြီပေါ့နော်နောက်ပြီးတော့ပန်းကုထုံအနေနဲ့ကတော့ဒီလွန်ခဲ့တဲ့နှစ်နှစ်လောက်ကမှစပြီးတော့လေ့လာဖြစ်တာပေါ့နော်ဂျပန်နိုင်ငံမှာရှိတဲ့နေတဲ့မျိုးပါပဲအဲလောလောဆယ်တော့အဲ့ဂျပန်နိုင်ငံကနေပြီးတော့မှ online ကနေသင်ယူထားပြီးတော့ပန်းကုထုံဒီ instructor ပေါ့နော်ပန်းကုထုံပညာရှင်ဖြစ်မဲ့သူတွေကိုပြန်သင်ပေးလို့ရတဲ့အဆင့်အထိအသိပ္ပယ်လက်မှတ်ရထားပြီးသားဗျာ
အဲ့လိုမျိုးဒီပန်းနေအကြောင်းကိုကြောကြောချင်ချင်သိသူတယောက်အနေနဲ့မေးချင်ပါတယ်ဆိုတော့ပန်းနေရဲ့ဒီပေါ့နော်အကြောင်းအနက်တို့ရဲ့ပုံစံကလူတွေရဲ့စိတ်ပေါ်မှာဘလောက်ထိတို့တက်ရောက်မှုရှိတယ်လဲဆိုတာအောင်လဲပြောပြပါပါရှင်
ပန်းလို့ပြောလိုက်လို့ရှိရင်ဒါကျမတို့မြန်မာလူမျိုးတွေနဲ့ရင်းနှီးပြတာပေါ့နော်။မဖျားပန်းထူတာပဲဖြစ်ဖြစ်ဖျားเจ้าမှာပန်းလာစင်တာပဲဖြစ်ဖြစ်ဒီကိုယ့်အနေအိမ်မှာပန်းလေးတွေစိုက်ထားတာပဲဖြစ်ပန်းမြင်လို့ရှိရင်စိတ်ကြည်ညိုမှုရှိတယ်ဆိုတာကဒါလူတွေမှာငကိုတွေကရှိထားပြီးသားခံစားချက်တစ်ခုပေါ့နော်။ဒီပန်းကုထုံအနေနဲ့အထူးသဖြင့်ဒီအခဲပါနာဆိုတဲ့ဟာကတော့ပန်းအလှစင်တဲ့ဒီဇိုင်းပုံစံပေါ့နော်။သဘာဝကိုအလှပြန်ပြီးတော့တရုပ်ဖော်ယူတာဖြစ်ပေမဲ့ကျမအခုလေ့လာထားတဲ့ပန်းကုထုံကတော့စိတ်ဓာတ်မာရေးနဲ့ပတ်သက်ပြီးတော့ပို့ပြီးတော့နှိစက်ပါအဲဘာဖြစ်လို့လဲဆိုတော့ဒီပန်းကုထုံးမှာတုံးတဲ့နီကပန်းကိုမြင်လို့ရှိရင်ထိတွေ့ခံစားပန်းအစ်စ်ပေါ့နော်ပန်းအစ်စ်ကိုထိတွေ့ခံစားရပြီဆိုလို့ရှိရင်လူတွေကဒီအုံနောက်ထဲမှာတုံ့ပြန်မှုတစ်ခုပြုလုပ်လေးရှိတယ်အဲ့အုံနောက်ရဲ့တုံ့ပြန်မှုကဘာလဲဆိုလို့ရှိရင်စိတ်ကတင်းကျပ်နေရဲဆိုလို့ရှိရင်ဖြေဖြော်တယ်အရန်ကိုရိုးရဲပြီးတော့စိတ်အင်အားမရှိဘူးဆိုလို့ရှိရင်စိတ်အားကိုတင်ပေးတဲ့သဘောမျိုးပေါ့နော်အဲ့လိုမျိုး response ရှိတယ်ဆိုတာမျိုးကိုဒီဂျပန်နိုင်ငံမှာရှိတဲ့တက္ကသိုလ်တွေကလေ့လာထားတာမျိုးတွေရလတ်တွေလည်းရှိတယ်အဲ့လိုရလတ်ကိုအခြေခံပြီးတော့ဒီပန်းကုထုံးဆိုတာကိုဒီထွင်ထားတာဖြစ်တဲ့အတွက်ကြောင့်မလို့ဒီလူတွေကျမတို့ဒီတိုင်းထိတွေ့ခံစားနေတဲ့ဒီပန်းနေတဲ့ထိတွေ့ခံစားရတယ်မပန်းလေးမြင်လို့ချစ်ဖို့ကောင်းလိုက်တာစိတ်ချမ်းသာလိုက်တာဖျားပန်းတတ်ပယ်လိုက်တာဆိုတဲ့ခံစားချက်မျိုးတွေကဒီလူတွေရဲ့အုံနောက်ရဲ့တုံ့ပြန်မှုကနေလာတဲ့ဟာဆိုပြီးတော့ပြောလို့ရပါတယ
်ဟုတ်ဟုတ်အဲ့တော့ပြောချင်တာကတော့ဒီပန်းနေရဲ့ပေါ့နော်လူတွေရဲ့စိတ်အပေါ်တက်ရောက်နိုင်စွမ်းနဲ့ဒီစိတ်ကိုပြေပြောင်းအောင်ကုသတဲ့နီးလို့ပန်းကုထုံးကိုပြောရရမယ်ထင်ပါတယ်အဲ့ဒါဆိုရင်
ဟိုကုထုံးလို့ခေါ်ပေမဲ့စေးကုသတဲ့နီးဆိုတာအထက်ဒီကိုယ်စိတ်ရဲ့ကျန်းမာရေးပေါ့နော်ကိုယ်စိတ်ကျန်းမာရေးကိုကိုကိုကိုအသီးမှပြုဖို့ဝင်ပေါင်းတစ်ခုအနေနဲ့လို့ကျွန်မတို့ပို့ပြီးတော့ပြောချင်ပါတယ်ဟိုကိုယ်မှာစိတ်ပြဒနာစိတ်ကျန်းမာရေးပြဒနာမရှိဘူးဆိုတဲ့လူတွေကိုယ်မှာစိတ်ပင်ပန်းနေအတင်းတင်းကြပ်ကြပ်ခံစားနေရတယ်အနေတိုင်းအလုတ်ပင်ပန်းတဲ့လူမျိုးဘလို့လူမျိုးဝင်ဆိုပေါ့နော်အမျိုးသားအမျိုးသမီးမရွေးဒီပန်းနဲ့အဲထိတွေ့ခြင်းအပြင်ကိုယ်စိတ်ထဲမှာဘာတွေဖြစ်နေလဲပထမအဆုံးအစင်အနေနဲ့သိနိုင်တာပေါ့နော်အဲ့ဒီဟာမျိုးကိုသိနိုင်ဖို့အတွက်ဥပမာကောင်းဆယ်လင်းလည်းမသွားခြင်းဘူးစိတ်ကြမ်းမိုက်ဆရာလုံးရှိလဲသွားဖို့ကိုယ်ကလည်းတွန့်နေတယ်ဆိုလို့ရှိရင်စမ်းသပ်ကြည့်နိုင်တဲ့နည်းတစ်ခုလို့တော့ကျွန်မပြောချင်ပါတယ်
ဆိုမြန်မာနိုင်ငံမှာတော့တော်တော်များများပန်းဆိုလို့ရှိရင်တော့နှင်းစီနီနီပေါ့လေနော်နှင်းစီနီနီတို့နောက်တစ်ခါနှင်းစီပန်းပတ်ရောင်တို့ဆိုတော့အဲ့နှင်းစီနီနီရဲ့အစွမ်းတက်တိဆိုရင်ရောဒီပန်းကုထုံးမှာဘယ်လိုမျိုးပြောထားလို့ပြောထားပါလဲရှင
်နှင်းစီအနီကတော့ဒါဟိုလူတိုင်းမြင်တာနဲ့လည်းခံစားကြည့်လို့ရမယ်ပေါ့နော်နှင်းစီအနီကဟိုမြင်တာနဲ့အပူဓာတ်ကိုထုတ်တာမျိုးအရန်တောက်တောက်ပေါက်ပေါက်ဖြစ်နေတာမျိုးပြောကြရင်ဖက်ရှင်တို့ဒီလူအချစ်ပေါ့နော်အချစ်ကိုတရုပ်ဖော်တဲ့ပန်းဆိုပြီးတော့ဒီသုံးလေးရှိတယ်အဲ့ဒီလိုပါပဲနောက်တစ်ခုကျမကသဘောကျတယ်နှင်းစီနဲ့ပတ်သက်ပြီးကျမသဘောကျတယ်အဲဒီပြောလေးရှိအစောင်းကပေါ့နော်ဒီကပ်ပြားမှာရေးထားတယ်ကျမဖတ်ပြဒီပန်းကိုသဘောကျနေတဲ့သူကတဲ့ pressure ပေါ့နော်ကိုယ်ပေါ်မှာရှိနေတဲ့ pressure ဥပမာဆောင်းမွေးအောင်မှဖြစ်မယ်ဒီခေတ်ခေတ်ကိုကြော်လှမ်းမှဖြစ်မယ်ဆိုအဲ့လို pressure မျိုးကိုကြော်ချင်နေတဲ့အချိန်မျိုးမှာနှင်းစီအနီကိုပေါ်ကြတတ်တယ်နောက်တစ်ခုကကြတော့ကို့မှာရှိမနေတဲ့အင်အားပေါ့ဥမာကို့မှာတုံညပဲရှိနေတယ်တစ်ဖြစ်အောင်လုပ်ရမယ်ဆိုတဲ့အချိန်မျိုးကြီးကြီးမားမားကျော်သွားတယ်တစ်ကနေပြီးတော့နှစ်ဖြစ်အောင်လုပ်တဲ့ဟာကနည်းနည်းလွယ်ပြိမ့်မယ်တုံညကနေပြီးမှတစ်ဖြစ်အောင်လုပ်တဲ့ခါမှာအဲကျမတို့ဒီလိုမျိုးတွန်းကန်ထုတ်ပြီးတော့ယူလာတဲ့အင်အားမျိုးကိုလိုအပ်နေတဲ့အချိန်မျိုးမှာဒီနှင်းစီအနီကိုမျက်စိကနေမထွက်ဘဲနဲ့သဘောကျနေတတ်တယ်ပေါ့နော်ဆိုတော့အဲ့လိုမျိုးအချိန်မှာဒီနှင်းစီအနီကိုဥမာကိုယ့်ရဲ့အနားမှာအလှထိုးထားတာမျိုးပဲဖြစ်ဖြစ်အဲဒါမှမဟုတ်လို့ရှင်ဖျားပန်းတင်ထားတာမျိုးပဲဖြစ်ဖြစ်အဲလို့လို့ရှင်ဒီနှင်းစီအနီလေးကနေပြမငါ့ကိုအင်အားပေးနေပါလားဆိုတဲ့ခံစားချက်မျိုးဆိုတဲ့ငါ့မှာဒီလိုအင်အားရှိပါလားငါဒီလိုအင်အားကိုတောင်းတနေငါ့မှာလိုအပ်နေဆိုတော့ပြန်ပြီး remind လုပ်ပေးတဲ့အနေနဲ့ကိုယ့်ရဲ့စိတ်ကိုပြန်ပြီးတော့ဟိုနှိမ့်ပူဇာပေးနိုင်တာပေါ့နော်အဲ့လိုမျိုးခံစားချက်ကိုပေးနိုင်ပါတယ်
။ပ
ပန်းနေလို့ပြောလိုက်လို့ရှိရင်တော့အားလုံးကပန်းဆိုရင်ဒါအမျိုးသမီးတွေနဲ့ပဲဆိုင်နေဆိုပြီးတော့မှအများလက်ခံထားကြရပေါ့လေဆိုတော့အမျိုးသားရဲ့အနေနဲ့လည်းအခုလိုမျိုးဒီပန်းနေအရွယ်စိမ့်နေရဲ့စွမ်းအားနဲ့ကိုယ့်ရဲ့စိတ်ကိုဒီကုစားနိုင်တယ်ဆိုတာမျိုးစိတ်ဝင်စားလာအောင်ပေါ့နော်ဘယ်လိုမျိုးဆွဲဆောင်လို့ရနိုင်မလဲရှင
်ကျမရဲ့တဲ့ client ပေါ့နော်ကျမရှိရလာပြီးတော့ကောင်းစင်းယူတဲ့သူတွေမှာလည်းအမျိုးသားတွေပါပါတယ်။ခိုင်ကြလို့ရှိရင်အမျိုးသားတွေထိုးထားတဲ့အဲလက်ရပေါ့နော်သူတို့ကပန်းထိုးခိုင်းရတယ်ပြောတယ်။သူတို့ရဲ့လက်ရပို့ပြီးတော့ကျမတို့ထိုးတာတက်တောင်ပို့လှနေတာမျိုးရှိတယ်လို့နောက်ဥပမာတစ်ခုပေးရမယ်ဆိုလို့ရှိရင်ဒီပန်းကူထုံးကိုစခဲ့တဲ့2017ဆိုတာကဂျပန်နိုင်ငံမှာဆူနာမီဖြစ်ပြီးတော့ငရင်ကြီးကြီးလှုပ်ခဲ့တဲ့ခုနှစ်ပါ။အဲ့ဒီတုန်းကအဲ့ဒီဒေသမှာတကယ်တမ်းငရင်ခံခဲ့ရတဲ့လူတွေကိုတွားပြီးတော့ဒီပန်းကူထုံးတွားလုပ်ပြီးတဲ့ခါမှာမျိုးသားအမျိုးသမီးရဲ့ဒီပန်းကူထုံးကိုစမ်းကြည့်ကြရင်လည်းအဲ့ဒီဒေသမှာဥဆောင်ပြီးအခုလောလောဆယ်လုပ်နေတာကအမျိုးသားပါအသက်60လောက်ရှိပြီလို့ကျွန်မထင်ပါတယ်ဟိုပန်းလို့ပြောလိုက်လို့ရှိရင်အမိန်ကလေးတွေနဲ့ဆိုင်နေအမျိုးသမီးနဲ့ဆိုင်နေလို့ပြောပေမဲ့အမျိုးသားတွေရဲ့မှာလည်းစိတ်ကြမ်းရေးဆိုတာရှိတယ်စိတ်ကြမ်းရေးအရေးကြီးမှုရှိတဲ့အတွက်ကြောင့်မို့လို့ဟိုပန်းအကြောင်းပန်းမို့လို့မိန်းမနဲ့ပဲဆိုင်နေလို့မတွေးကြည့်ပဲနဲ့ကိုယ့်ရဲ့စိတ်ခံစားချက်ကိုကိုယ်အလွယ်တကူသိနိုင်မယ်ဥပမာခြေလှမ်းတစ်ခုအနေနဲ့ပေါ့နော်စမ်းသပ်ကြည့်နိုင်ပါတယ်
ပန်းကူထုံးအထူးပြုစရာမှာမတ်မော်မြတ်ဖြစ်ပါရဲ့ရှင်။ပန်းတွေရဲ့ကုစားနိုင်စွမ်းနဲ့လူတွေရဲ့ဒီပြက်လဲရှင်သန်နိုင်တဲ့အေအားတွေပေါင်းဆက်ပြီးတော့မှနာကျင်မောပန်းနေတဲ့နှလုံးသားတွေပြန်လဲကောင်းမွန်လာအောင်မွေးမြူနိုင်တယ်လို့သူကပြောပါရဲ့ရှင်။ကျွန်မဆုမြတ်မော်ပါ
။အမေရိကန်ပြည်အစုမှာလာမယ့်နိုဗင်ဘာလကျင်းပမယ့်ရွေးကောက်ပွဲအကြိုဒီမိုကရက်တစ်နဲ့ရီပဘလစ်ကန်သမ္မတလောင်းနှစ်ဦးစကားဆက်ထိုးပွဲကိုစက်တင်ဘာလ10ရက်အင်္ဂါနေ့ညပိုင်းမှာကျင်းပမှာဖြစ်ပြီးတော့ ABC ရုပ်သံကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါဒီစကားစတိုဘယ်ကို VOA မြန်မာဝိုင်းစီစဉ်ကနေပြီးတော့လေရွေးကောက်ပွဲအထူးစီစဉ်ဖြစ်နေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးပါမယ်မြန်မာစံတော်ချိန်စက်တင်ဘာလ17ရက်ဗုဒ္ဓဦးမနက်9နာရီအမေရိကန်အရှေ့ပိုင်းဒေသစံချိန်အင်္ဂါနေ့ည8နာရီခွဲအချိန်ကစပြီးတော့3နာရီကြာထုတ်လွှင့်မဲ့ဒီအထူးစီစဉ်မှာတော့ဒီမိုကရက်တစ်သမ္မတလောင်းကမလာဟဲရစ်နဲ့ Republican သမ္မတလောင်းဒေါ်နယ်ထရမ့်တို့ရဲ့စကားစစ်ထိုးပွဲတိုက်ရိုက်ထုတ်လွှင့်ချက်နဲ့အတူအထူးသုံးသက်ချက်အစီအစဉ်ရွေးကောက်ပွဲသတင်းဆောင်မတွေကိုပါထုတ်လွှင့်သွားမှာဖြစ်ပါတယ် VOA မြန်မာဝိုင်းရဲ့လူလူမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတော့တိုက်ရိုက်ကြည့်ရှုနိုင်တယ်လို့ VOA မြန်မာဝိုင်း Facebook နဲ့ YouTube လူမှုကော်ရက်စာမျက်နှာတွေမှာလည်းတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်စောင့်မျှော်ကြည့်ရှုကြဖို့ဖိတ်ခေါ်ပါတယ်ရှင်
โอเคตําราลองนูอุเยสกาสิทโทเวโกမြန်မာနိုင်ငံအချိန်ဗိုလ်ဒူးမနဲ့9နာရီမှာစတင်ထုတ်လင်ပါပါအခုတော့ဂရင်းချစ်ချုပ်ကိုပြောပြပါမယ်ဆီးရီးယားနိုင်ငံရဲ့အစ်ရွေးကတနင်္ဂနွေနေ့ညမှာတိုက်ခိုက်ခဲ့တာကြောင့်တေဆုံးသူ18ဦးထိတိုးလာပြီးဒဏ်ရာရသူဒါဇင်နဲ့ချီရှိတယ်လို့ဆီးရီးယားကျမ္မာရေးဌာနကတနင်္လာနေ့မှာပြောလိုက်ပါတယ်အစ္စရေးရဲ့ပြစ်မှတ်နေရာတွေထဲမှာလက်နက်တီထွင်ထုတ်လို့ရေးသူတွေနဲ့ဌာနတစ်ခုလည်းပါဝင်တယ်လို့စစ်ပွဲဆောက်ကြီးအဖွဲ့တစ်ခုကဆိုပါတယ်။ဆီးရီးယားကတော့အရက်သားတွေရဲ့နေရာလဲပြစ်မှတ်အထားခံခဲ့ရတယ်လို့ပြောပါတယ်။ရုရှားနိုင်ငံအတွက်ပဲ့ဒိန်ဒုံလက်နက်တွေထောက်ပံ့နေတာကိုကန့်ကွက်ဖို့အီရန်ကောင်စစ်ဝင်ရှာရီယာအမှုစေကောင်ကိုစင့်ခေါ်ခဲ့တယ်လို့ယူကရိန်းနိုင်ငံရေးဝန်ကြီးဌာနကတနင်္လာနေ့မှာထုတ်ပြန်ပါတယ်။ရုရှားကိုဒုံးကျည်တွေပေးပို့ခဲ့တယ်ဆိုတဲ့အတည်ပြုချက်ဟာတနင်္ဂနွေဆက်ဆံရေးပေါ်ကြီးမားတဲ့အကျိုးဆက်တွေဖြစ်လာနိုင်မယ်လို့ကောင်စစ်ဝင်ကိုပြင်းပြင်းထန်ထန်သတိပေးခဲ့တဲ့အကြောင်းဝန်ကြီးဌာန Telegram လူမှုစာမျက်နှာမှာဖော်ပြပါတယ်။ဂျာမနီမှာတော့ဂျာမနီနိုင်ငံတဲ့တရားမဝင်ဝင်ဖို့စ조사ဓာတ်တွေကိုကင်တွယ်ပြီးအစိုးရတွေရဲ့ချင်းချောက်မှုကနေကောက်ွက်ဖို့နိုင်ငံလာမကဘူးနိုင်ငံအများပြရဲ့ Netzgate အားလုံးကိုယာယီထိန်းချုပ်ဖို့ဂျာမနီပြည်ထောင်ဝန်ကြီးကတနင်္လာနေ့မှာအမိန့်ထုတ်ပြန်လိုက်ပါတယ်။ပြင်သစ်လူဇမ်ဘော့နယ်သာလန်ဘယ်လ်ဂျီယမ်ဒိန်းမတ်နိုင်ငံတို့နဲ့ဂျာမနီရဲ့ Netzgate တွေကို6လကြာထိန်းချုပ်ပေးအကြောင်းပြည်ထောင်ဌာနကဥရောပတပ်ကွာ EU ကိုတနင်္လာနေ့ကအကြောင်းကြားခဲ့တယ်လို့ Nancy Fraser ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ပိုလန်ချက်ပြည်သူတပ်ပြနိုင်ငံ Austria ဆွစ်ဇာလန်နိုင်ငံတို့နဲ့ Netzgate တွေမှာလည်းဂျာမနီနိုင်ငံကကတ်တက်ချက်တွေသတ်မှတ်ထားပြီးဖြစ်ပါလေခင်ဗျာအခုတော့အစည်းအဝေးကိုဆုံးသတ်ပါစီဒီနေ့အင်္ဂါမနေ့အစည်းအဝေးထုတ်လွှင့်မှုကမှတ်သိမ်းထိုက်ပါ VOA ရုပ်သံရဲ့မနေ့ပိုင်းအစည်းအဝေးကို VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေအပြင်ဆက်လောင်းကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါလေ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးနေပြောရဲမော့ချစ်ချင်းပေါ်ကျွတ်တစ်တဲ့ဘဝလှပတဲ့ကာလတွေမနေ့အမြန်ရောက်ရှိကြပါစေကျွန်တော်တမောင်သားပါ